Welcome to the Voice of America in Burmese.
မင်္ဂလာပါတော့ရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 2ရက်တောက်ကြနေမနက်ဖက်အစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Dynamometer 32/40/48တို့ကနေ Dial ဘန်းယူနားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကမှ Dial ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူနေဆက်ပြီးပါပါ။နားဆင်ရမယ့်တွေးဆုံမေးမြန်းတစ်ခုမှာတော့
ကူတော့၅ခုနေပြည်တော်မှာ၄ခုအကြံမှာတက်ပို့နေပြည်တော်၄ခုကတော့အဲသဘောကဘေးရန်ကြီးစီမံခန့်ခွဲရေးဥပဒေပုံမှန်25
တရားလွတ်တော်ရှင်းနေကြီးဦးခင်မောင်စောကပြောတော်တာပါဒေါ်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ဥပဒေအပါဝင်အမှု၅ခုနဲ့ဆွတ်ဆွဲထားပြီးရှေ့တင်၅ခုကလိုက်ပါဆောင်ရွက်ဖို့ကြိုးစားနေတဲ့အကြောင်းအသေးစိတ်ဆက်သွယ်မေးမြန်းချက်ကချင်ပြည်နယ်လီဒိုလမ်းမကြီးတစ်လျှောက်က KIA နဲ့မြန်မာစစ်တပ်တို့ရဲ့တိုက်ပွဲတွေအကြောင်းစစ်ပွဲတွေကြောင့်နေဆုံးခွာထွက်ပြေးနေရတဲ့မိုင်းကြရန်ကဒုက္ခသည်တွေအကြောင်းနဲ့ပြည်ပြည်နယ်ဖာပုံမျိုးကတိုက်ပွဲတွေအကြောင်းကိုနားဆင်ကြရမှာပါစီစဉ်နောက်ပိုင်းမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမရေးကဏ္ဍနဲ့တိုင်းရင်သတင်းလောင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်အခုတော့တောက်ကြနေမနက်ဖက်ထိတန်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးအောင်ခင်ဗျာ
မြမနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာဧပြီ1ရက်မှာနှစ်လပြည့်ပြီဖြစ်ပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုပေါ်အကျန်းဖက်ဖြိုခွဲမှုကြောင့်နှစ်လတွင်းတင်းဆောင်ရသူ950နီးပါးရှိပြီဖြစ်ပေမဲ့ဆန္ဒပြပွဲတွေကတော့ခုထိမြန်မာနိုင်ငံအနှံ့ပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတာပါစစ်တပ်နဲ့ရဲတွေကအကြီးအစ်စ်တွေဘုံတွေနဲ့တမကလက်နက်ကြီးတွေပါတုံးပြီးပစ်ခတ်ဖြိုခွဲနေပေမဲ့ရန်ကုန်လှိုင်သာယာဘက်မှာတော့စစ်တပ်အာဏာသိမ်းတဲ့နှစ်လပြည့်တဲ့မနေ့အာယုံတက်ချိန်မှာလူငယ်လေးတွေဟာနေဦးတော်လိုင်းကာလာရင်တေဆုံးခဲ့ရသူ900ကျော်အတွက်ဂုံပြူတဲ့တချင်းတွေနဲ့ကြွေးကြော်တံတွေကိုတိုင်ပြီးခြိတိုက်ခဲ့ကြတာပါစစ်တပ်နဲ့ရဲတွေကအချိန်မရွေးဖမ်းဆီးပစ်ခတ်နေတာကြောင့်ညဘက်တွေမှာပါအန္တရာယ်ရှိနေပေမဲ့တောင်ဝင်းနဲ့ရန်ကုန်ကမြို့နယ်တချို့မှာညဘက်လမ်းတွေပေါ်မှာစုဝေးပြီးလုံခဲ့တဲ့နှစ်လတွင်းတေဆုံးထံရသူတွေအတွက်စီမီးတွေနဲ့ဆူတောင်းပွဲတွေကျင်းပပြီးညသပိတ်ကိုဆက်လက်ဆင်နွှဲကြပါလိမ့်ရန်ကုန်မန္တလေးပါဝင်မြို့တော်များများမှာတော့ဆန္ဒပြပြည်သူတွေကဆန္ဒရှင်တွေစိတ်တန်းကြရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမိကျင်ရှုပ်ပြီးဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ဆန္ဒပြသူတွေပေါ်စစ်တပ်နဲ့ရဲတွေကအကြမ်းဖက်နှိမ်နှင်းမှုတွေတိုးလာနေပေမဲ့ရန်ကုန်မန္တလေးမြစ်ကြီးနားမုံရွာမြင်းချံပသိမ်းတဝဲအပါဝင်မြို့ကြီးတွေမှာဒါမကကျေးရွာတွေမှာပါဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြဆဲပါအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဧပြီ1ရက်ထဲမှာတွေ9ဦးသေဆုံးခဲ့ရတဲ့အတွက် February 1ရက်ကစပြီးအခုချိန်ထိသေဆုံးရသူက543ဦးရှိပြီလို့နိုင်ငံရေးကြံသားများကူညီစောင့်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတိုက်ခိုက်ခံနေရတာနဲ့သတင်းတောက်တွေမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအထူးစိုးရိမ်ပူပန်ကြောင်းသတင်းသမားများအကာအကွယ်ပေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ပူးတွဲတဘာပတိ၃နိုင်ငံဖြစ်တဲ့လစ်တူရေးနီးယားပြင်သစ်နဲ့ဂရိတို့ကအဖွဲ့ဝင်နိုင်ငံအများစုနဲ့အတူဧပြီ1ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသတင်းသမားတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့လူမှုအဖွဲ့အစည်းအသီးသီးကအဖွဲ့ဝင်တွေပေါ်မှာချိန်ချောက်တာနဲ့တရားလက်လွတ်ဖမ်းဆီးထိန်းသိမ်းနေတာအတွက်လည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းဆန္ဒပြပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေတစ်နှစ်တခြားတိုးလာနေတဲ့အပြင်ဒီဖြစ်ရက်သတင်းတွေရယူဖို့အတွက်စ조사တဲ့သတင်းသမားတွေအပါအဝင်ဆန္ဒပြပြည်သူတွေအသက်ခံရတာအကြမ်းဖက်ခံရတာနဲ့အဖမ်းဆီးခံရတာတွေဖမ်းမိသူတွေပေါ်မှာနှိမ့်ဆက်မှုတွေအတွက်လွန်စွာထိတ်လန့်တုံ့လောက်ရအောင်လည်းပြောပါရယ်ကုလသမဂ္ဂအတွင်းမှုချုပ်နဲ့လုံခြုံရေးကောင်စီအလှည့်ကျသဘာပတိတို့ရဲ့ကြေညာချက်တွေထုတ်ပြန်ပြောဆိုထားတဲ့အတိုင်းမြန်မာနိုင်ငံတွင်အဖမ်းဆီးခံရသူအလုံးကိုအ мян ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါရယ်အာဏာသိမ်းခဲ့ခြင်းကနေအခုချိန်ထိဆိုတည်ဆောက်ရသူအ ਨੇ ဆုံး936ရှိနေကြောင်းနဲ့အဖမ်းခံသူ2000ကျော်ထဲမှာပြည်ရင်းပြည်ပသတင်းထောက်တွေပါပါဝင်နေတာဖြစ်ပြီးအဖမ်းခံရသူတွေအပေါ်မှာနှိမ့်ဆက်ညှဉ်းပန်းမှုတွေရှိနေတယ်လို့ ဘယ်ရောက်နေရမှမသိတဲ့ပျောက်ဆုံးမှုတွေပါရှိနေကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံတွင်ဖြစ်ပျက်နေသမျှကိုသတင်းသမားတွေလွတ်လပ်စွာသတင်းထုတ်ပြန်ခွင့်ရှိရမှာဖြစ်တဲ့အပြင်ပြည်သူအလုံးဟာအချင်းချောက်ခံရမှုမရှိဘဲမိမိဆန္ဒကိုမကြောက်မညံ့လွတ်လပ်စွာထုတ်ဖော်ခွင့်ရှိရမယ်လို့လည်းပြောပါတယ်။သတင်းသမားများအကာအကွယ်ပေးရေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်အတွက်လက်မှတ်ရေးထိုးတဲ့နိုင်ငံတွေထဲမှာအမေရိကန်၊ဗြိတိန်၊ဂျပန်၊ဩစတြေးလျအပြင်မြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံတွင်ဆိုးရတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ပြည်သူအလုံးကိုဒေသရင်းနိုင်ငံတွေကအကာအကွယ်ပေးဖို့အတွက်အရှိတောင်အာရှဒေသဆိုင်ရာ UNHCR ကုလသမဂ္ဂရုံးကပန်ကြားလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတဖန်ဒူဂျရစ်ကဂျေဒဘရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ The UN Human Rights Office for Southeast Asia today called on states in the region to protect all people fleeing violence and persecution in the country. ဒုက္ခသည
်တွေနဲ့ဆေးရဆက်မပါဘဲထွက်ပြေးလာတဲ့ဥယျာဉ်ပြောင်းရွှေ့ရသူတွေကိုအတင်းအဓမ္မပြန်ပြီးမပို့ကြဘူး။ဒေသရင်းနိုင်ငံတွေအနေနဲ့အတင်းပြန်ပြီးပို့ဖို့လုပ်မယ်ဆိုရင်အခြေအနေဟာပိုဆိုးဝါးသွားနိုင်ကြောင်းနဲ့မြန်မာနိုင်ငံတွေကထွက်ပြေးလာသူအားလုံးကိုခိုးလုံခွင့်ပေးဖို့အကာအကွယ်ပေးဖို့လဲဒေသရင်းနိုင်ငံအားလုံးကို UNHCR ကတောင်းဆိုကြောင်းပြောသွားတာပါ။ကင်းပြည်နယ်အပဝင်ပြည်နယ်တချို့မှာတန်တန်လက်နဲ့ဂိုင်းတွင်းနဲ့မြန်မာစစ်တပ်တို့ကြားမကြသေးခင်ကပဲလေကြောင်းတိုက်ခိုက်မှုနဲ့အတူပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာအိန္ဒိယနိုင်ငံတွေထဲထွက်ပြေးနေရကြောင်းလည်းပြောပါတယ်။ဒါကြောင့်ဒေသရင်းနိုင်ငံတွေအနေနဲ့ဒီဒုက္ခသည်တွေကိုကျန်းမာရေးစောင့်ရှောက်ပေးဖို့အသက်အန္တရာယ်အကာအကွယ်ပေးဖို့နဲ့အတူနိုင်ငံတွင်းဝင်ရောက်ခွင့်နိုင်ငံရေးခေလွန်ခွင့်အပါအဝင်နေဆက်ဒေသတွေမှာသူတို့အတွက်လိုအပ်တာတွေကိုလှုပ်ဆောင်ပေးကြဖို့လဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးရုံးကပန်ကြားလိုက်တာပါ။ဧပြီလ၁ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာဝပတိဖြစ်လာတဲ့ဗီယက်နမ်နိုင်ငံကမြန်မာနိုင်ငံအတွက်အခုချိန်မှာအကြမ်းဖက်မှုတွေကိုရပ်ဆိုင်းသွားစေဖို့ပထမဦးစားပေးဖြစ်ကြောင်းဧပြီလ၁ရက်သဘာဝပတိတာဝန်ယူတဲ့နေ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ And number one priority now is stop violence. And to stop violence we have to make any effort today
အခုချိန်မှာပထမဦးစားပေးနေတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းဖို့ဖြစ်ပါတယ်။ဒီလိုကြမ်းဖက်မှုတွေရပ်ဆိုင်းသွားဖို့အတွက်တင်းမာမှုတွေရော့ပေါင်းအောင်နှစ်ဖက်စလုံးကကြိုးပမ်းမှုလိုသလိုဒီအတွက်နီလန်းမျိုးစုံတုံးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။တင်းမာမှုတွေရော့သွားရင်အကြမ်းဖက်မှုတွေလည်းရော့သွားမှာဖြစ်တဲ့အတွက်မတူကွဲပြားတဲ့ဘက်တွေကြားဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အတွက်အခြေအနေတွေကိုဖန်တီးပေးရရောက်မှာဖြစ်တယ်လို့ပြဿနာအတွက်အဖြေရှာနိုင်မှာလည်းဖြစ်တာကြောင့်ဒါကိုပံ့ပိုးထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်သမ္မတကြီးဒန်တင်ကွေးကပြောတော်တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအလက်ကျသဘာဝပတိတာဝန်ကိုဗီယက်နမ်ကဧပြီလအတွက်တာဝန်ထမ်းဆောင်အောင်မှာဖြစ်ပါတယ်။လုံခြုံရေးကောင်စီကမြန်မာအရေးဗဟုဖူးနေဆွေးနွေးပွဲပြီးကြတဲ့ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆက်ပြီးဆောင်ရွက်နေကြောင်းနဲ့ကျေတပရိညာဓမ္မမှုတောက်ကြနေမှာမြန်မာနိုင်ငံဆိုင်ရာလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုထုတ်ပြန်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဧပြီလ9ရက်နေ့မှာမြန်မာအရေးအလွတ်တဘောဆွေးနွေးပွဲကျင်းပဖို့ရှိတယ်လို့လည်းပြောပါတယ်။အလက်ကျဥက္ကဋ္ဌဖြစ်လာတဲ့ဗီယက်နမ်ကမြန်မာနိုင်ငံကအကြမ်းဖက်မှုတွေအထူးသဖြင့်မြန်မာနိုင်ငံကတပ်မတော်နဲ့ချင်းပါတင်မှာလူအများပြားတည်ဆုံရတာအတွက်ရှုံချကြောင်းပြောပါတယ်။ဗီယက်နမ်သမ္မတကြီးရဲ့လုံခြုံရေးကောင်စီအလှည့်ကျသဘာဝပတိဖြစ်ပထမဆုံးတင်းစားရှင်းလင်းပွဲမှာမြန်မာနိုင်ငံဆိုင်ရာမေးခွန်းတွေကိုအဓိကမေးမြန်းခဲ့ကြတာဖြစ်ပြီးတကယ်လို့မြန်မာစစ်တပ်ပေါ်မှာလုံခြုံရေးကောင်စီကအရေးယူဒဏ်ခတ်မှုတွေချမှတ်မယ်ဆိုရင်ဗီယက်နမ်ကထောက်ခံမှုပေးမပေးတင်းတောက်တွေရဲ့အမေးကိုတော့မဖြေကြားခဲ့ပါဘူး။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာပိုင်းဒိုမီတာ40 kHz 9613ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတောင်းကြနေမနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာမိုဘိုင်းဒေတာနဲ့အင်တာနက်လိုင်းတွေကိုဧပြီလ2ရက်နေ့ကစလို့ယာယီပိတ်ထားဖို့အာဏာသိမ်းစစ်ကောင်စီကညွှန်ကြားလိုက်ပါတယ်။တောက်ကြနေမနဲ့တနအီကစပြီးမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားဖို့ညွှန်ကြားလိုက်တာပါ။မြန်မာနိုင်ငံကမိုဘိုင်းဖုန်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Ooredoo ကတော့သူ့ဝန်ဆောင်မှုကိုသုံးစွဲနေသူတွေထံဧပြီလ2ရက်နေ့ကစာရေးသားအကြောင်းကြားရမှာတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနနေပြည်တော်က Ooredoo စီညွှန်ကြားချက်တစ်စောင်ပေးပို့ခဲ့ကြောင်းအဲ့ဒီစာထဲမှာဧပြီ2ရက်နေ့မနက်စောတနင်္ဂနွေကနေမနက်9နာရီအထိအင်တာနက်လိုင်းအားလုံးကိုဖြတ်တောက်ထားဖို့နဲ့ အထူးသဖြင့် mobile phone internet တွေကိုနောက်ထပ်ညွှန်ကြားချက်မပေးမချင်းယာယီဖြတ်တောက်ထားဖို့ညွှန်ကြားထားကြောင်းဖော်ပြပါတယ်။အခုလို internet line ဖြတ်တောက်မဲ့အထင်းမှာကေဘယ်ကြိုးနဲ့အိမ်တွေကိုဆက်သွယ်ထားတဲ့ internet line တချို့တော့သုံးဆွဲခွင့်ဆက်ရှိနေအောင်မှာဖြစ်တယ်လို့ရန်ကုန်မြို့ကန် internet သုံးဆွဲသူတူကပြောပါတယ်။
ဟုတ်ဒီဘက်ကလည်းဒီကတော့ဒီမတ်လ5ရက်နေ့လောက်ကြီးကဖြတ်တော့ပြီးသွားပြီเนาะအဲ့မှာမှသူတို့ကဒေယာကြီးကြံရလဲဆိုဒီ broadband ကြီးကြံရတယ် wireless broadband ကြီးကြံရတော့ fiber internet line ကြီးကြံရပေါ့မဖြတ်တဲ့ချိန်မှာအခုကျတော့ဟို Telenor ရဲ့ Orange ရဲ့เนาะ wireless broadband ကြီးသူတို့ကဒီနေ့ညမှာဆက်ဖြတ်တယ်ပေါ့เนาะဆက်ဖြတ်တော့ကြံရတဲ့ line ကတော့ဒီ Jio နဲ့ဒီ fiber internet line တိုင်းလေးကြံရတယ်အချက်တဲ့ line တွေအတွက်လည်းသူတို့ကဘယ်တော့မှပြန်ဖွင့်မယ်ဆိုတာကိုဒီကံတမ်းရှိပိတ်တယ်လို့ပဲကြီးညာတာ။ရည်ရချက်ကတော့သူတို့ပဲဒီမှာပေါ့နော်။ဒါပေမဲ့လည်းဒီသတင်းစစ်မှုကြီးရပ်တန့်သွားအောင်စိတ်ကြွရမှာသူတို့လုပ်ချင်တာလုပ်လို့ရအောင်သတင်းအမှောင်ချခြင်းနဲ့ရည်ရချက်တွေလည်းပါမယ်လို့ထင်ပါရဲ့
။မြန်မာနိုင်ငံမှာသတ်မှတ်ပြဋ္ဌာန်းထားတဲ့ဆက်သွယ်ရေးဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ရတဲ့အတွက်စားသုံးသူတွေအတွက်အဆင်မပြေဖြစ်သွားရတာကိုစိတ်မကောင်းဖြစ်ရကြောင်း Oridu Mobile Phone Company ကရေးတဲ့စာမှာဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမဦးဆုံးဝန်ကြီးအစည်းအဝေးကိုဂျာတာပရီးနေမှာခေါ်ယူလိုက်ပြီးဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အအုံစီမံကိန်းအကြောင်းအမေရိကန်လူထုကိုဥဆောင်ရှင်းပြပေးဖို့ဝန်ကြီး5ဦးကိုညွှန်ကြားလိုက်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုရဲ့ယိုယင်းနေတဲ့လန်ဒါသားတွေပြည်ပြင်ဖို့နဲ့ broadband internet ဆက်သွယ်ရေးအဆင့်တိုးမြှင့်ရေးစီမံကိန်းကြီးကိုချပြလိုက်ပြီးဒီလုပ်ငန်းအတွက်ပစ္စည်းဝယ်ယူရေးနဲ့အမေရိကန်တွေအတွက်အလို့အကန့်အခွင့်လန်းပိုမိုတိုးမြင့်ဖို့ငွေကြေးဘလို့သုံးဆွဲရမလဲဆိုတဲ့နီးလန်းတွေကိုစစ်စစ်သေးချာအောင်လုပ်ဖို့သက်ဆိုင်ရာအကြီးအကဲတွေကိုညွှန်ကြားလိုက်တာပါအမေရိကန်လွှတ်တော်အမတ်တွေကတော့သူတို့ရဲ့ပြည်နယ်တွေနဲ့လူမှုအတိုင်းဝိုင်းအတွက်အခြေခံအဆောက်အုံတည်ဆောက်မဲ့ကိစ္စတွေကိုကြေကြေပြန့်ပြန့်ထောက်ခံကြပေမဲ့ထိတ်တန်း Republican အမတ်တွေကတော့သမ္မတဘိုင်ဒန်ဟာဒီစီမံကိန်းတွေအတွက်စီးပွားရေးလုပ်ငန်းတွေစီကအခွန်တိုးကောက်ဖို့လှုံ့ဆော်နေခြင်းဖြစ်တယ်ဆိုပြီးဝေဖန်တိုက်ခိုက်နေကြပါတယ်ဒါကြောင့်စားသုံးငွေစည်းနှုန်းတွေမြင့်တက်လာနိုင်မယ်လို့လည်းပြောဆိုနေကြပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေကိုတာလီဘန်တွေကတမင်ပြစ်မှတ်ထားတာချင်းချောက်တာတပ်ဖြတ်တာတွေလုပ်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဂျာတာပရီးနေမှာထုတ်ပြန်တဲ့အစည်းအဝေးခန်းစာသစ်တစောင်းမှာဖော်ပြထားသလို VOA ရဲ့သုတေသနပြုချက်တွေအရလည်းသိရပါတယ်တာလီဘန်စစ်သွေးကြွတံမှုတွေဟာသူတို့ဩဇာလွှမ်းမိုးတဲ့ဒေသတွေမှာသူရဲ့လိုရက်အတင်းနဲ့ပတ်သက်ပြီးမီဒီယာတွေကရေးသားဖော်ပြမှုကိုထိန်းချုပ်နိုင်မှုအတွက်တိုက်ရိုက်ချင်းချောက်မှုအကြမ်းဖက်မှုတွေကိုအသုံးပြုနေတာဖြစ်ပါတယ်။တာလီဘန်တွေဟာသတင်းသမားတွေရဲ့အလို့အကန့်မိသားစုလှုပ်ရှားသွားလာမှုတွေကိုထဲထဲဝင်ရှာဖွေထားပြီးသတင်းသမားတွေအနေနဲ့ကိုယ်ပိုင်တီးဖြတ်မှုလုပ်ဖို့ဒီအလို့ကိုရပ်ဆိုင်းဖို့ဒါမှမဟုတ်ရင်လဲဆိုးရွားတဲ့အကျိုးဆက်တွေနဲ့တွန့်တွေးရလိမ့်မယ်လို့ချင်းချောက်ပြောဆိုတဲ့အကြောင်း HRW လူအခွင့်ရေးဆောင်ကြီးအဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။တာလီဘန်ပြောခွင့်ရကတော့ဒီအချက်ကိုညှင်းဆို့လိုက်ပြီးဒါဟာအချင်းမြင့်မရှိဘဲအာဖဂန်အစိုးရထောက်လှမ်းရေးတွေရဲ့ပြောဆိုမှုအပေါ်အခြေခံထားတာသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA တောက်ချော်နေမနဲ့ထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုညင်ဝင်းအောင်တို့ကပြောပြပေးခဲ့တာပါအခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတိုက်ရိုက်တင်ဆက်သွားပါမယ်ဒေါ်ဆန်းစုကြည်ကိုနေပြည်တော်မှာအမှု၄မှုရန်ကုန်မှာအမှု၃မှုပေါင်း၅မှုနဲ့တရားစွဲဆိုရတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းနေဥက္ကမောင်စောကပြောဆိုလိုက်ပါတယ်။တဘာဝ BNR စီမံခန့်မှန်းမှုဥပဒေ၊ပို့ကုန်သွင်းကုန်ဥပဒေ၊စက်သွေးဥပဒေ၊နိုင်ငံတော်လှုပ်ဝှက်ချက်ပေါက်ပြတ်မှုဥပဒေတွေနဲ့ဒေါ်ဆန်းစုကြည်ကိုတရားစွဲဆိုထားပြီးတရားခွင်တွင်ရုပ်တံဆက်သွယ်မှုအရာနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေဥက္ကမောင်စောကို VOA မြန်မာပိုင်းကမတ်စုပုံကဆက်သွယ်မေးမြန်းလာပါတယ်။
ဒီအရုံထုံမှာဒေါန်ဆန်းစုကြည်အပါဝင်ပေါ့နော်ဝင်ကြီးတွေနဲ့နောက်ခုနဒီမစ္စတာဆောင်တန်းနာတို့ကိုလည်းအမှုမှာတရားစွဲဆိုတယ်လို့သိရပါတယ်ဆရာနောက်ဆုံးအခြေအနေသိကြပါတယ
်ဟုတ်ကဲ့အဲ့ဒါကဒီလိုဗျာ25ရင်းနေကရန်ကုန်အရှိတ်ပိုင်းဒီခိုင်ခိုင်ဒီအရုံမှာတင်လာဗျာဟုတ်ပါပုံမှာ3ခန်းနေပါရိုက်ကြသတင်းဌာနကသတင်းတော့ကိုဝါလုံးလို့လို့ရအတူတူပဲပုံမှာ25ရင်းနေကဟိုရုံကိုတင်လိုက်တာနောက်ပြီးတော့ဖက်ချင်းနေအဲ့ဒီအတွက်ကိုကျွန်တော်နဲ့ဒေါ်ဆန်းမာလာမျိုးဦးကြည်ဝဲငါရန်ကုန်လူငယ်ရှင်းနေနှစ်ယောက်အဲသူကနေပြီးတော့ရှင်းနေဖြစ်ဆောင်ရွက်ခွင့်ရဖို့အတွက်ကျွန်တော်တို့ကိုကိုယ်စားလှယ်တော့ကြရဲကတစ်ဆင့်ပြီးထားပါတယ်ဗျအဲ့တော့ကျွန်တော်တို့ကလည်းပဲကျွန်တော်လိုက်ပြီးတော့ဆောင်ရွက်ဖို့အချင်းချင်းညီနိုင်တာကဟိုက36ခွန်လောက်ကလေးကညီနိုင်တာဗျာနော်အဲ28 29လောက်မှာကျွန်တော်တို့ရဲကိုရန်ကုန်ရှင်းနေ လူကြီးညောက်တာပါဝါတွေကာယကံရှင်တွေလက်မှတ်ထိုးဖို့ပေါ့ဗျာပါဝါတွေပြီးတာလို့ပြောပါတယ်
အဲ့တော့ဆရာနောက်ဆုံးအခြေအနေအရပေါ့နော်ဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုပေါင်းကဘယ်လောက်လောက်များရှိနေပါပြီလဲရှင
်အခုတော့၅ခုပေါ့နေပြည်တော်မှာ၄ခုရန်ကုန်မှာတခုပေါ့နေပြည်တော်၄ခုကတော့အဲသဘောအဘေးရန်ကြီးစီမံခန့်ခွဲရေးဥပဒေပုံမှန်25နောက်ကပုံကုန်သွင်းကုန်ဥပဒေပုံမှန်ရှိတယ်နောက်ဆက်သွယ်ရေးဥပဒေပုံမှန်60ခုနောက်ကရာဇသက်ကြီးပုံမှန်905ခါခွဲရေးပေါ့အဲ့ဒါကကောင်းလာပြီလေပြီးတော့မှာလေပြီးအရင်ကအရှိပိုင်းခေတ်တရားရုံးမှာကတော့ official secret act နော်အစိုးရရှိဝတ်ချက်များအဲ့ဒီပုံမှာ3-1ခန့
်ဒီတရားရုံးစစ်ဆေးမှုအခြေအနေကရောဒီအဓိကဘာတွေများစစ်ဆေးပါလဲဆရာဟုတ
်ဒေါ်ဆန်းစုကြည်ရဲ့တောင်းဆိုချက်အရာဒီမှာ video conference ရုပ်ပြီးတော့သူကိုယ်စားလှယ်စားယူထားတဲ့ domain name ဆိုတဲ့ဆွေးနွေးတာပါလေအဲ့ဒီမှာ domain name ဆိုကိုဒီကပ်ပြီးတော့ AR ဖြည့်ဖို့တော့စမ်းသစ်ကြီးอ่ะဒီတော့ domain ဆိုတာငကူတွေကဟိုရှိနေရှိတဲ့အကြောင်းပြောပြီးတော့ကျွန်တော်တို့ကိုထည့်တာပါလေ။ဒါဒီကနေ့ကတော့အမှုတော်ဗီဒီယို conference နဲ့လုပ်တာပါ။အဲ domain name ဆိုတယောက်ထည့်သွားရပါတယ်။ကျွန်တော်တို့ဝင်ဝင်မပေးသေးပါဘူးရေ
။ဟုတ်ကဲ့။အ
ဲ့တော့တရားပီကြီးနဲ့ domain ဆိုနဲ့ပြောဆိုပြီးတော့ရာရုံးရှိမှာဒေါ်စမ်းသစ်ကြီးဗီဒီယို conference နဲ့ရှိနေ6ရောက်ကိုလက်ခံတဲ့အကြောင်းကျွန်မမင်းစွာလေးပြီးတော့မှတ်တမ်းတင်ဖို့ရအောင်လုပ်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့ဒါအပြင်ဒေါ်မင်းမင်းစွာနောက်ထပ်ရှိနေတဲ့ရောက်ထပ်သူရောရှိနေရှိရပေါ့အဲ့ဒီရှိရလုံးကိုတော့အားကြီးကြီးလက်ခံတယ်လို့ပြောပါတယ
်ဟုတ်ကဲ့ဆရာအဲ့တော့တရားရုံးမှာကတော့ဒီ video conferencing လုပ်တာကတော့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုသူ့ဘက်ကနေလိုက်ပါဆောင်ရွက်မဲ့ရှေ့နေတွေကိုစီးရင်လုပ်တာပဲပေါ့နော်ဆရာဒီကြားနာတဲ့အဆင့်တော့မဟုတ်သေးဘူး
ရုံးကိုတင်ပြတာပေါ့နော်ကြားနာတာမဟုတ်သေးဘူးအခုကတော့ trial ပဲစာရောရကျန်းသာရေးဆရာကျွန်တော်နိုင်ငံမှာတော့ CIA ကြီးဆိုတာကဟိုတက်ပြီးဆက်ဆေးတာတေလူနဲ့ဒီလူတွေကတက်ပြီးဆက်ဆေးတာဟုတ်ပေါ့နော
်ဟုတ်ကဲ့ဆရာအ
ဲ့တော့အခုကလည်း trial တော့စာနေပြီပေါ့ trial မှာ trial မှာကြတော့အဲ့ဒီ issue တွေကဘာတွေရှိနေလဲဆိုတာရှင်းနေကိစ္စတွေရှိနေတယ်နောက်တစ်ခါနှစ်ဖက်ရှိနေတဲ့တရားရုံးနဲ့ CMP လို့ခေါ်တာပေါ့နော် case management program ဘယ်လိုဆင့်မလဲဟိုပေါ့အမှုကဒီဥစားဘယ်လိုဖြစ်တယ်ရည်ရဘယ်လောက်ကြာမယ်ဆိုတာမျိုးအကျဉ်းချင်းတက်မှတ်တာပေါ့
ဟုတ်ကဲ့
အဲ့ဒါပြီးတော့မှ hearing လာမှာပါ
ဟုတ်ကဲ့ hearing ကကြားနာတာကဆရာဘယ်ရက်လောက်မှစမယ်လို့သိရပါလဲရှင
်အဲအဲ့ဒါတော့မသိသေးဘူး CMB လုပ်တဲ့အခါကျမှ hearing ဘယ်တော့စမယ်ဆိုတာသိ
ဧပြီလ12ရက်နေ့မှာကြားနာမယ်လို့လည်းသတင်းတွေထွက်ပါတယ်ဆရာအဲ့တော့အဲ့ဒီဟာကရောဘာအတွက် date ပါလဲဆရာ
ဧပြီလ12ရက်နေ့မှာကြားနာမယ်ဆိုတာ hearing တော့ဟိုဟာဖြစ်ဖို့နည်းနည်းခဲရမှာလေ
ဟုတ်ကဲ့ရှင
်ဟောဆိုတော့ဟိုအမှုတွေကသိရှိနေဦး instruction ပေးတာလေကွာအဲ့ဒီအတွက်ကိုဒီဘက်ကလည်းတောက်ခါလာပါရုံကိုကြည့်ချင်းပါလေ
ဆရာဦးခင်မောင်ဆိုနောက်ဆုံးအနေနဲ့ပါဒေါန်ဆန်းစုကြည်ကိုဒီနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုနဲ့ဒီဝင်ကြီးတွေတဲ့ရောနောက်ဒီသူ့ရဲ့စီးပွားရေးအကြံပေးနေရောလုပ်တဲ့ဟာကတော့ဒီရန်ကုန်တိုင်းမှာစပြီးဆွဲဆိုတဲ့ဟာပေါ့နော်ဆရာ
ဟုတ်ပါတယ်ဗျဟုတ်ပါတယ်
ဟုတ်ကဲ့
ပြည်ကြတာကတော့ရှင်းထန်တော့ပါတယ်ဒေါန်ဆန်းစုကြည်ရဲ့ရှင်းထန်တာရယ်တနေ့ပြောကတော့ဝင်ကြီးအဖြစ်နေလို့ပြောတယ
်ဟုတ်ကဲ့
ဟိုပါပေါ့နော်တိုင်းဒေသကြီးဝင်ကြီးတွေလည်းပေါ့
ဟုတ်ပါတယ်နော်ဆရာတို့ရောနောက်တစ်ပတ်နောက်တစ်ခေါက်ရုံချင်းကဘယ်တော့လောက်များပြန်ပြီးချိန်းဆိုတာရှိပါ
လေ။အေးနေပါ။ဆရာမတိုင်ရင်မကြရင်တည့်ရ
။ဆရာဦးခင်မောင်ဆိုကျေးဇူးအများကြီးတင်ပါတယ်ဆရာ။ဟုတ်ခုလိုရှင်းရှင်းလေးလေးဖြေပေးတာ
။ဟုတ်ကဲ့ဗျာ။ဟုတ်ကဲ့ဗျာ
။မဆုမုံကဆက်သွယ်မေးမြန်းခဲ့တာပါ။သောတာရှင်နေအခုကြားနေရတာကတော့ VOA American Land ဖြစ်ပါတယ်။အခုဆက်လက်ပြီးကချင်ပြည်နယ်ကသတင်းပုတ်ကိုတင်ပြပေးကြပါမယ်။မြန်မာစစ်တပ်နဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့ဝင်တွေကြားစစ်ရေးတင်းမာစေကချင်ပြည်နယ်အန်ဂျန်ရံမြို့မှာစစ်ပေးဆောင်ဒုက္ခသည်400ကျော်ဟာအရေးပေါ်စားနပ်ရိက္ခာတွေလိုအပ်နေပါတယ်။မတ်လလယ်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘွန်ဂျာရန်ယာယီစစ်ဆောင်စခန်းကိုတင်းရှောင်နေခဲ့တဲ့စစ်ဆောင်တွေဟာပို့ပြီးတော့ခက်ခဲရှိနေတာပါ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကပြောပြပေးမှာပ
ါကချင်လူမျိုးရေးတပ်မတော် KNY နဲ့မြန်မာစစ်တပ်တို့ကြားမလ15ရက်နေ့ကကွေထောင်စခန်းသိမ်းတိုက်ပွဲပြီးအင်ဂျန်ရံမြို့နယ်ကကွေထောင်တံပေါင်ရံပစီစွတ်နဲ့စနီတူရံကျေးရွာသားတွေဟာမြကြီးနားမြို့က Trinity ပြည်တွင်းဒုက္ခတဲ့စခန်းနဲ့အင်ဂျန်ရံမြို့နယ်ကဘွန်ရန်ရံစခန်းတွေဘက်ကိုတိမ်းချောင်ရောက်ရှိနေကြတာပါသူတို့ရောက်နေတာနှစ်ပတ်ကျော်လာတဲ့အတွက်စားတော့ရေးမှာခက်ခဲရှိလာတယ်လို့မြကြီးနားမြို့စစ်ဘေးဒုက္ခတဲ့စခန်းတာဝန်ခံတိုက်ခတ်တော်ရစီယာဦးတီလခေါင်ကအခုလိုပြောပါတယ
်အောက်ဘက်ပြေးလာတဲ့လူတွေကကျွန်တော်တို့စစ်ဆောင်စခန်းမှာရောက်နေအဲဆရာကျော်လည်းကျွန်တော်တို့ GDIDD ကန့်ပါလေကံပေါ်လာတဲ့ခါတော့လုတ်သားပြတာအဆောင်မှာတခါလည်းနေရပါတော့နော်ဒါမဲ့စားတော့ရေးရတော့နည်းနည်းလေးအဖြစ်အခဲရှိတာပေါ့
ဘုံရယံမှာရောက်နေတာဘုံရယံကျတော့ဟိုဘက်အဖက်တက်တက်သွားကြတာအဲဘုံရယံဘက်ကျတော့အင်ချီနေရာနီးပါးရှိလို့ပြောတယ်သူကတော့မိရကျော်လောက်ရှိနေတယ်အဲသူတို့တော့စာဝိမေရေးတော့တော်တော်ထက်နေတယ်လို့ပြောတယ်အဲနေရာထိုင်ခင်းအဆပေါ့လေနော်နေရာအဆအခက်အခဲဖြစ်နေတယ်အဲ့ရချင်းတော့ဟိုအဆအဆပေါ့ဘုံရယံတိရပတ်မှာတင်းနစ်စပါးဆိုင်ခင်းတွေကိုကြွက်တွေကဖျက်ဆီးတာကြောင့်စန္ဒရိခာအခက်အခဲဖြစ်နေချိန်မှ
项目，比如啊，吃吧，人日的天不要，阿拉都看养你的车马，古古牙羊马，就想变养哪个看着咯，他的车马不比那他都他比多了不？
高端消费者对我的呢，譬如说烧烤的，譬如说多个电视看的嘛，三那瑞卡边，希望东上比西对嘞，六安的线路多个标牌嘞。人家让大家看的出格咯，那些多人可留内的设备多个在热度，啊，卢卡那边三那瑞卡不少内昂新鲜的家伙嘞。不然要是看下，既然以天秋亚地拉马西内热度，既然以别个嘞烧烧内热度，大家看卢个看蛮吧嘞。
啊，可啊，给哎，我听说每天嘛，天内嘞，听见了，给哎，我嘛，如果丢手烧烧不，如果么的，西每天嘞。
个前边呢嘛，那他说在国内个啥东西，大么罗呢？个前路庙也大么罗，个样一路的脚边在外头叫，庙内弟弟个比如嘞，你啥也地上不过，特别登上了下边，是别想是看你嘛，你看你家伢了吧？古拉大么个路拉前三拉木三呀，云南有没有？有啊，有是一家。那他们是地上嘛拉地，是因为呀，个前边呢嘛，是别都个在古当国家心里讲，突然突变他话嘞，怎么样？
南宫人啊，表表别个了吧？ခုဆက်လက်ပြီးတော့ကချင်ပြည်နယ်ကလာတဲ့နောက်ထပ်သတင်းပေးပို့ချက်တစ်ခုကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ကာမိုင်းမြို့နယ်လီဒိုလမ်းမကြီးမှာဒီကနေ့တက်ခိုက်မှု2နေရာဖြစ်ပွားခဲ့ပါတယ်။တနေရာကတော့ကာမိုင်းမြို့နယ်မိုးကောင်းမြို့နယ်အဆက်မှာတပ်မတော်နဲ့ KIA အကြမ်းတိုက်ပွဲဖြစ်ခဲ့သလိုနောက်တနေရာကတော့ရှဒူဇွတ်ရွာနီးကယူဇနာကုမ္ပဏီကိုမိရှို့သွားတာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုမဆုမုံကတင်ပြပေးထားပါတယ်
။ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်အတွင်းနေရာတော်တော်များများမှာတက်မတော်နဲ့ရဲစခန်းတွေကို KIA ကချင်လူမျိုးရေးတပ်ဖက်ကတိုက်ခိုက်တာရှိသလိုတက်မတော်ဘက်ကနေ KIA စခန်းတွေကိုလေချောင်းကတိုက်ခိုက်ခဲ့တာရှိပြီးတော့စစ်ပွဲကပုံမကျေပြန့်လာနေတာပါဒီကနေ့မှလည်းဖားကန်းမြို့နယ်ကာမိုင်းမြို့နယ်ကွယ်နယ်မိုးကောင်းမြို့နယ်ဆက်ကလီဒိုလမ်းမကြီးမှာတည်ရှိတဲ့ဒွန်းဘုံခရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာအနီးကဒေသခံတဦးကပြောပြပါတယ
်အခုဖြစ်တာကဒီဖားကန်းမြို့နယ်အတွင်းဒီဒွန်းဘုံခကျေးရွာအနီးပေါ့ဒီမုန်းခကျေးရွာနဲ့ဒီဟိုမရန်တဖုန်ကျေးရွာကြားမှာဖြစ်တယ်ဟိုတာဝါတိုင်နားမှာအဲအချင်းတွေကအခုတိုက်ပွဲဖြစ်တဲ့နေရာကအဲရွာသူရွာသားတွေဒိမောချန်တို့အဲဆက်ပြည့်ရဲ့ချန်တို့လုပ်သားတာရှိတယ်ဒါမဲ့ဒီလိုလည်းဒီလိုမှမရှိကြဘူးတဲ့အဲဆက်ပြေးတော့တာပေါ့သူကဒီတိုက်ပွဲဖြစ်လာမှာသူရင်တို့တခါတည်းဆက်ပြေးသွားတဲ့အချိန်မှာဖြစ်ကြလို့ပြောတာဒီနာကနေဒီတနိုင်းကိုတက်တဲ့ကားဖကန်ကိုတက်တဲ့ကားတွေကပန်ခေါက်တယ်ပန်ခေါက်တယ်လို့ကြားရတယ်
ဒီလိုတိုက်ပွဲဖြစ်ပွားတာကတော့နေကင်း7နာရီလောက်ကစတင်ဖြစ်ခဲ့တာပါတိုက်ပွဲဖြစ်ပွားချိန်တနာရီကျော်ကျော်လောက်ကြာမြင့်ခဲ့ပြီးတော့လမ်းပိတ်ဆို့ထားတာကြောင့်တွားရောက်ကြည့်ရှုနိုင်တာမရှိကြောင်းနဲ့အထိခိုက်လည်းမသိရသေးကြောင်းဆက်ပြီးပြောပြပါတယ်ဒီကနေ့မနက်စောပိုင်းကလည်းလီဒိုလမ်းမပေါ်မှာရှိတဲ့ရှက်တူဇွပ်ကျေးရွာနီးကယူဇနာကုမ္ပဏီပိုင်အစာဦးတချို့ကို KIA ဘက်ကမီးရှို့ခဲ့တယ်လို့အခင်းဖြစ်ပွားရာနေရာနီးမှာရှိတဲ့ဒေသခံတဦးကပြောပြပါတယ
်ယူဇနာဒီကဲကအဲ့တဲ့နှလုံးကတော့မြှုပ်ခဲ့တယ်လို့ကျွန်တော်ကြားတယ်အတိအကျအပြင်းပြင်းတော့မရှိဘူးဗျာမြန်မာရေးခွဲမြန်မာရေးဟောဝင်ဒီမှာဖြစ်ပြီးတော့သူတို့ကကမန့်ချဲတော့တော့300ခွဲ400နောက်တော့တန်တော့ပြီဗျာ
ကချင်ပြည်နယ်ကဒေသတွင်းသတင်းမီဒီယာတွေမှာတော့ယူဇနာကုမ္ပဏီရဲ့ဗဟိုဘူဒိုဇာစတဲ့ဆက်ရန်ရဲတွေနဲ့ပလောပိနံဆက်ယုံမီးလောင်ပျက်စီးကြောင်းရေးသားဖော်ပြထားပေမဲ့BOA ကိုပြောပြတဲ့ဒေသခံတွေဘက်ကတော့မီးလောင်နေတဲ့အဆောက်အဦနှစ်ခုကိုသာတွေ့ခဲ့ရကြောင်းပြောပြပါတယ်။ဟူကောက်ကျိုင်ဝမ်ဒေသမှာယူဇနာကုမ္ပဏီကပလောပိနံစိုက်ပျိုးရေးစီမံကိန်းကိုအကောင့်ထည့်ဖို့ဆောင်ရွက်ရမှာဒေသခံတွေရဲ့မြေယာတွေအသိမ်းခံခဲ့ရတယ်ဆိုပြီးကုမ္ပဏီနဲ့ဒေသခံပြည်သူကြားမှာမြေယာအငင်းပွားမှုတွေဖြစ်ပွားနေခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အတည်ပြုမေးမြန်းနိုင်မှုအတွက် KIA ရဲ့ပြောရေးဆိုခွင့်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကမိုင်းမြို့နယ်ကွယ်လဝါနဲ့ဒွန်ပန်ရွာကြားမှာမတ်လ30ရက်နေ့အင်္ဂါနေ့ကလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။မတ်လ31ရက်နေ့ကတော့ကချင်ပြည်နယ်တွင်ရွှေကူမြို့နယ်ကရဲစခန်း၊ပူတာဝမြို့နယ်ကတပ်စခန်း၊နောက်မိုးညင်းမြို့နယ်ကစစ်ရင်နန်းဆရာတွေကို KIA ကချင်လူမျိုးရေးတပ်ဖက်ကတိုက်ခိုက်ခဲ့ပါတယ်။ညနေပိုင်းမှာတော့ KIA တပ်မဟာ၈ရဲ့ဌာနချုပ်ကို တမရော့ဘက်ကလေးနဲ့ပြန်တိုက်ခိုက်ခဲ့တာတွေရှိခဲ့ကြောင်းဒေသခံတွေကပြောဆိုသလိုဒေသရင်းသတင်းမီဒီယာတွေမှာလည်းဖော်ပြပါတယ်ဒီသတင်းတွေနဲ့ပတ်သက်ပြီးတမရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဒီလ9ရက်နေ့ကလည်းရှက်ဒူဇွတ်ဂျေယွာနီမှာပြည်သူစစ်စခန်းကိုကရင်ဘက်ကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်လက်ရှိကချင်ပြည်နယ်တွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကတော့တမရော့ကနေအပ ဲ့ဆေးရဲလှုပ်ရှားမှုတွေကိုဒီလဧပြီလ၁ရက်နေ့ကနေ30ရက်အနေအထိရက်ဆိုင်ထားမှာဖြစ်ကြောင်းကိုလည်းတက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင
်။မဆုမြောင်ကပြောပြပေးသွားတာပါ။ကရင်ပြည်နယ်ဖားပုံမြို့နယ်ထဲမှာတော့မြန်မာစစ်တပ်တွေကဧပြီလ၁ရက်ည10နာရီကျော်တဲ့အထိမြို့ပေါ်ကအိမ်တွေကိုလက်နက်တွေနဲ့လိုက်လံတိုက်ခတ်နေတာကြောင့်အိမ်တွေထဲမှာမနေရကြတော့ဘဲဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးတော့မြို့ကန်တွေကဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောင်မတ်အေးမာကပြောပြပေးမှာပါ။
ဒီအကြိုရေးကောင်စီကဧပြီလ၁ရက်နေ့ကစလို့တလတာအပြစ်ခတ်ရက်စဲကြောင်းကြေညာထားပေမဲ့မြို့ပေါ်တွေမှာတော့ပြစ်ခတ်တပ်ဖြတ်မှုတွေကရှိနေတာပါမုံရွာမန္တလေးပါဝင်မြို့တွေမှာငင်းညံ့စွာဆန္ဒပြနေတဲ့လူထုတွေကိုပြစ်ခတ်မှုတွေဆက်ရှိနေပြီးတေဆုံးသူတွေဒဏ်ရာရသူတွေလည်းရှိနေပါတယ်ကရင်ပြည်နယ်ဖားပုံခရိုင်ဖားပုံမြို့ပေါ်မှာတော့ဧပြီလ၁ရက်နေ့ည10နာရီကျော်တဲ့အချိန်ထိပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးဖာပုံမြို့ကန်တဦးကပြောပြပါဗ
ျ။ဒီမိုးချောကနေစားဖြစ်တာ။ဒီချက်ဖုံးဖြက်အကုန်ဖြတ်ထားတယ်။အဲ6နာရီလောက်နေစားဖြစ်တာ။လက်နက်ကြီးလက်နက်ကြီးပါလေနေတယ်ဒါပေမဲ့အဲ့ဒီဟိုကလက်နက်ခီးကြီးပြစ်တာများ။သူတို့ KN ကလုံးဝပြစ်တာမဟုတ်ဘူးသူတို့ကစီကံပြစ်နေတာဟိုက။အဆင်ကြီးရယ်ကလောဆဲအမှပြီးတော့ဒီမြို့ထဲမှာလည်းနိုင်ပြစ်နေတာပေါ့။ဆွေးနီးက KN ကဝင်ပြစ်နေတော့ကလုံးကြီးပြချကုန်ပါလေဆိုတော့အဲ့မြောက်ရောက်ဖြစ်တဲ့တောက်ချာမှာတို့ကြီးပြင်းနေတာကိုကလုံးဝလာမပြေဘူးစီသူလူသားလည်းဆန္ဒပြတာလို့ပြောလို့တစ်ချက်ခေါင်းလာမထောင်ရဲဘူးသူကအခုက KNU ကလုံးဝမပြစ်ပဲစောင့်ကြည့်တယ်ဆင်းမယ်ဘာလို့ဆိုတော့ KNU အရင်ကဆိုချင်အဲ့လိုမဟုတ်ဝင်ပြစ်တယ်လေအခုပြည့်ရှိနေတယ်ပြည်သူလူထုပဲနာမှာဆိုတော့လေဟောလုံးဝအဲ့ဒီမှာမနေရဲအဲ့ဒီချောင်းကမီးလေးမှာသူကအဲ့ဒီမှာပုံနေတာ
ဖပုံခရိုင်အတွင်းမှာမြန်မာစစ်တပ်နဲ့ KNU တို့ဟာမကြာခဏတိုက်ပွဲတွေဖြစ်နေပြီး KNU ထိန်းချုပ်ရာဒေသတွေဖြစ်တဲ့ကျေးရွာတွေကလည်းအာဏာမသိရင်အချိန်ကလေးကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါပြီးခဲ့တဲ့မတ်လ28ရက်နေ့ကတော့တီမူထာမြန်မာစစ်စခန်းကို KNU ကသိမ်းပိုက်လိုက်ပြီးတဲ့နောက်ကရင်ကျေးရွာတွေကိုလေယာဉ်တွေနဲ့ပါဘုံးကျဲတက်ခတ်ခဲ့တာကြောင့်အရက်သားအိမ်တွေမိလောင်ပြီးဒေသခံရွာသားတွေသေဆုံးတာပြင်းထန်တဲ့ဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်ကြည်ရွာသားတပေါင်းလောက်ဟာလည်းပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေအဖြစ်အခုချိန်ထိတောတောင်တွေထဲမှာပဲနေထိုင်နေရဆဲဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဖားပုံမြို့ပေါ်ကလူနေအိမ်တွေကိုလည်းညဘက်တွေမှာပြစ်ခတ်မှုတွေလှုပ်လာတဲ့အတွက်မြို့ကန်လူထုတွေဟာအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရပါတယ်ရှင
်။သတင်းပိပုတ်ချက်တွေကဒီလောက်ပါပဲခင်ဗျာ။အခုတော့တော့ကြာနေထုတ်လင်းနေကြအပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုကြားကြရမှာဖြစ်ပါတယ်။နိုဝင်ဘာလရွေးကောက်ပွဲကိုချီးကျူးဂုဏ်ပြုခဲ့တဲ့တရုတ်အစိုးရဟာမြန်မာပြည်မှာဆက်အာဏာသိမ်းတာကိုမထောက်ခံပေမဲ့မကန့်ကွက်ပါဘူး။တရုတ်ရင်ဆိုင်နေရတဲ့အချက်တွေကိုဦးအောင်ခင်ကတုံ့သက်ပြီးကိုညောင်ဝင်းအောင်နဲ့အတူတင်ပြထားပါဗျ။
လိုင်းတရားဆက်မှုဇုံကတရုတ်အထည်ချုပ်စိတ်ဟုံအချို့မတ်လ14ရက်နေ့ကမီးရှို့ခံရလို့ထိတ်လန့်သွားတဲ့တရုတ်တန်ယုံဟာကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုပါတယ်စစ်ကောင်စီကလည်းလိုင်းတရားရွှေပြည်သာတောင်တကုံမြောက်တကုံမြောက်ဥကလာနဲ့တကုံစိတ်ကန်းစားတဲ့မြို့နယ်6နေမှာစစ်အုပ်ချုပ်ရေးကြီးညာပြီးတုတ်ပြန်ပါလေတရုတ်ဟာຫນွေဦးတော်လိုင်းရင်းနဲ့ထိတွေ့လာပါတယ်ဒုဒုဆန္ဒပြပွဲရောလူမှုကွန်ရက်ကတိုက်ခိုက်တာကိုရောရင်ဆိုင်နေရတဲ့တရုတ်တန်ယုံဟာတရုတ်အကျိုးစီးပွားထိခိုက်နေတာမှာကိုစိုးရိမ်ပူပန်လာပါတယ်စစ်အာဏာသိမ်းတာကိုသဘောထားကွဲလွဲမှုဖြစ်တယ်လို့ဖေဖော်ဝါရီလ1ရက်နေ့ကပြောဆိုခဲ့တဲ့တရုတ်ဟာဆန္ဒပြပွဲနဲ့လူသားပွဲတွေကိုလက်ပိုက်ကြည့်နေလို့မရတော့မှသိလာပုံရပါတယ်မြန်မာပြည်မှာနိုင်ငံရေးမတည်ငြိမ်ရင်တရုတ်အကျိုးစီးပွားနေတာဆုံးရှုံးစရာအလွန်များပါတယ် NLD အစိုးရနဲ့သဘောတူထားတဲ့စီးပွားရေးစီမံကိန်းတွေကိုဆက်လက်အကောင်အထည်ဖော်နိုင်မှာမလားလို့တောင်းတန်လျာဖြစ်လာနိုင်ပါတယ်တရုတ်အကျိုးစီးပွားနဲ့ຫນွေဦးတော်လှန်ရေးဆက်ဆက်လာတာကိုကျွမ်းကျင်စွာခိုင်တွယ်နိုင်ဖို့ကိစ္စဟာတရုတ်အတွက်အရေးအကြီးဆုံးဖြစ်နေပါတယ
်ဆီယာနာသိမ်းပြီးတလကျော်လာတော့မှနောက်ထပ်သွေးထွက်တန်ယုံမှုနဲ့ပြည်ပကမဖြစ်ပေါ်အောင်လုပ်ပြီး အချိန်လေးအေးချမ်းစေဖို့အတွက်ဦးစားပေးဆောင်ရွက်ရမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမတ်လ9ရက်မှာပြောပါတယ်အာနာမသိမီဦးဝင်းမြင့်နဲ့ဒေါ်စုကိုတွေ့တော့ရွေးကောက်ပွဲအပြီးပထမဆုံးရောက်လာတဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ဂုဏ်ယူမိကြောင်းဝမ်ယီကပြောပါတယ်နောက်တနေ့တက်ချုပ်မင်းအွန်လိုင်းနဲ့တွေ့တော့ရွေးကောက်ပွဲစီရင်ပြဿနာတိုင်ကြားတာကိုဝမ်ယီကကြားသိပါတယ်ရွေးကောက်ပွဲမရှိတဲ့တရုတ်ပြည်ကဝန်ကြီးကိုတက်ချုပ်ကြီးကရွေးကောက်ပွဲကိစ္စတိုင်ကြားတာဟာကတိကအောင်ဖြစ်เสียပါဒါပေမဲ့ဝမ်ယီပြန်သွားပြီးမကြမီဆရာနာသိမ့်တဲ့အခါမှာတရုတ်ထောက်ခံမှုရယူပြီးလုပ်တယ်လို့ထင်အောင်ထင်မှာဖြစ်ကုန်ကြပါတယ
်ဆရာနာသိမ့်ပြီးမကြမီတရုတ်လေရင်အများအပြားရောက်လာတာပုံမှန်ကုန်သွယ်မှုသာဖြစ်ကြောင်းရန်ကုန်အခြေစိုက်တရုတ်ကုန်သည်လုပ်ငန်းရှင်အသင်းကရှင်းလင်းရတဲ့အထိစိုးရိမ်ထိတ်လန့်လာပါတယ်အင်တာနက်ပေါ်မှာတွေ့ရတဲ့တရုတ်ပြည်မှာဆက်ဆံရေးဆိုင်ရာသတင်းအချက်လက်တွေဟာနိုင်ငံချစ်ကြည်ရေးကိုဖျက်ဆီးဖို့ရည်ရွယ်တဲ့ကောလာဟလသာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ18ရက်နေ့ကရှင်းလင်းပါတယ်ဒါပေမဲ့စစ်အာဏာသိမ်းမှုနဲ့အကြမ်းဖက်မှုကိုရှုံ့ချကန့်ကွက်ဖို့ပြက်ကွက်တဲ့အတွက်တရုတ်ကုန်ပစ္စည်းကိုမသုံးဘဲသပိတ်မှောက်ဖို့လူမှုကွန်ရက်မှာစောအောသူတွေအများအပြားတိုးပွားနေတာတွေ့ရပါတယ
်တရုတ်ကုန်ပစ္စည်းသပိတ်မှောက်ရေးလှုံ့ဆော်မှုပေါ်ထွက်လာတာဟာတရုတ်ဆန့်ကျင်ရေးအခြေအနေကိုဖော်ပြရာရောက်ပါတယ်မူဆယ်နေဆက်ကုန်သွယ်ရေးမှာတရုတ်ဘက်ကကုန်ကားဝင်လာမှုအလွန်နှေးပါသွားပါတယ် NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်တဲ့တရုတ်ဟာစစ်ကောင်စီညွန်ညင်မာကိုလည်းစိုးရိမ်နေပုံရပါတယ်ဒါပေမဲ့ဆန္ဒပြတဲ့အရသားတွေကိုပြစ်ခတ်တိုက်ခတ်အကြမ်းဖက်တဲ့စစ်တပ်ရဲ့လုပ်ရက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီကဝေဖန်ရှုတ်ချတာကိုတော့တရုတ်အစိုးရကသဘောတူလိုက်ရပါတယ်စစ်ကောင်စီရဲ့လုပ်ရက်တွေတရေလွန်လုပ်နေတာကိုတရုတ်အစိုးရကအမြဲတမ်းမကာကွယ်နိုင်ကြောင်းအဖွဲ့ဝင်အားလုံးသဘောတူတဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့မတ်လ10ရက်နေ့ထုတ်ဆုံးဖြတ်ချက်မှာတက်တည်ပြနေပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြည်သူ့ဆန္ဒနဲ့အညီအပြုသဘောနဲ့ဆက်လက်ဆောင်ရွက်ဖို့သာကုလသမဂ္ဂကလိုလားပါတယ
်မြန်မာအရေးမှာအာဆီယံအသင်းကြိုးပမ်းနေတာကိုလည်းထောက်ခံကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကြေညာချက်မှာဖော်ပြပါတယ်စစ်အာဏာသိမ်းမှုဟာတရုတ်အစိုးရကိုအကြအတည်းဖြစ်စေပါတယ်စစ်တပ်ကိုဝေဖန်ရှုံ့ချတာမျိုးမလုပ်မိဘူးရှောင်ရှားရင်စစ်တပ်ကပြစ်တက်နေတဲ့ပြည်သူလူထုဒေါသမထွက်အောင်ကြိုးပမ်းနေရပါတယ်တစ်ချိန်တည်းမှာပဲတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းရပါတယ်မတ်လ29ရက်နေ့တပ်မတော်နေ့အခမ်းအနားကိုတရုတ်ဟာရုရှားထိုင်းလာအိုဗီယက်နမ်ဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့အတူတက်ရောက်ပါတယ်အမေရိကန်ရဲ့အနောက်တိုင်းကဒဏ်ခအရေးယူလို့အာနာသိစေအုပ်စုကိုချက်ချင်းထိခိုက်သွားမှာမဟုတ်ပေမဲ့အပယ်ခံဘဝပြန်ရောက်သွားတာကိုတရုတ်ကအခွင့်အောင်းယူနိုင်ပါတယ်။မြန်မာနိုင်ငံရေးမှာတရုတ်ဝင်ရှုပ်နေတာဘူနေဝင်းရဲ့မဆလာခေတ်ကလေးကပါ။ဒါပေမဲ့တရုတ်ထောက်ခံတဲ့ဘက်ကပကွန်ပျူနီဟာပြည်သူလူထုကိုနှင်းပန်းနှိပ်စက်တာမဟုတ်တဲ့အတွက်အဲ့ဒီတုန်းကတရုတ်စန့်ကျင်ရေးစိတ်ကြအခုလိုမပြင်းထန်ပါဘူး။အပေကစီအစိုးရကတရုတ်ကိုမိခူအားထားလာတော့မှသာတရုတ်ကိုမြန်မာပြည်မှာလူမုန်းများလာတာဖြစ်ပါလေခင်ဗျာ
ဦးအောင်ကဆွေးနွေးတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်ပါ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတခါတော့ကိုဝင်းမင်းရဲ့ကျမကြီးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာလူအများစိတ်ဒဏ်ရာရမှုအကြောင်းကိုပြောပြထားပါတယ်နိုင်ငံတော်ဆန္ဒပြသူတွေပေါ်ပြစ်ခတ်နှိမ်နင်းတာတွေပိုပြင်းထန်တာကိုအများသူကမျက်မြင်တွေ့နေကြချိန်မှာလူအများစိတ်ဒဏ်ရာရလေးရှိတယ်လို့စိတ်ပညာရှင်တွေကဆိုပါတယ်ဒါကြောင့်ဘာကြောင့်အခုလိုတွေဖြစ်ကြပြီးတက်တောင်ဘယ်လိုပံ့ပိုးကူညီနိုင်မှာလဲဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ကျမကြီးအထူးကုသမားတော်ကြီးနဲ့မြန်မာစစ်တပ်ကတူရဲ့ဂုံနူးဆောင်ပေါမော့ကဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းထားပါဗျာ
Okay စေယောဂါဆရာအထုကုမာတော်ဒီဂုံနူးဆောင်ပေါမော့ကဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဆေးရနာသိရင်ပြီးပေါ့နော်ဒီပြစ်ခတ်ဖြုတ်ခွေမှုတွေကပို့ပြီးတော့ပြင်းထန်လာတာနဲ့အမျှသိကြရတဲ့ဒီခနာကိုဒံရရပြင်ဖို့ဆရာเนาะဒီစိတ်ဒံရရပါရလာမှာကိုစိုးရင်နေကြတဲ့အနေထားမှာဘလို့မျိုးအဓိကစပြီးတော့အကြံပေးခြင်းလဲဆရာ
ကျွန်တော်လည်းမြန်မာပြည်သားတွေနဲ့ထပ်တူကြေကွဲဝန်းနေနေရပါတယ်ဒီလောက်ရေးရစစ်စစ်ကုတူပြောချင်းချင်းကို တခက်ခုခွင်းကြမ်းကျုပ်စွာရစ်ဆက်စွာဆက်ဆံပြီးတော့တပ်ဖြတ်နေတာကိုကျွန်တော်တို့လည်းပဲမြေဝါချင်းချင်းမီဒီယာတွေကမြင်ရတယ် Facebook page ကမြင်ရတယ်တယ်လီဗီရှင်းကမြင်ရတယ်ဒါဒီမြင်တဲ့အခါမှာမြင်တဲ့လူတိုင်းကအထူးကြည်ကွယ်ဝမ်းနေတယ်နော်အထူးသဖြင့်ကျွန်တော်တို့ဓာမျိုးတွေကိုအရင်တွေ့ကြုံခဲ့ပြီးတဲ့လူတွေဆိုလို့ရှိရင်လည်းပိုတော့မှခံစားရတယ်ဥပမာဆိုတော့ဗျာလူငယ်လူရလေးတွေကိုပြည့်စက်ဆက်အကြောင်းမဲ့လူမြင်ခွင်းထဲမှာတပ်ဖြတ်တယ်နောက်ပြီးအလောင်းပြရတဲ့အခါကျတော့မိခင်ကိုကြီးကသူ့ရဲ့သားလေးရဲ့မျက်နှာကိုမြင်သားစွာကြင်ပြီးတော့လူကလေးရဲ့သားလေးရဲ့ဖြစ်မှဖြစ်ရဒီကွယ်အမေတို့ထားခဲ့တော်မှာလားဆိုမိခင်ရဲ့မြတ်တာနဲ့မိခင်ရဲ့ပူဆွေးမှုဟာဘလောက်ကြီးမားတယ်ဆိုတာကိုကျွန်တော်မြင်တဲ့အခါမှာအလုံးကလေးကြတိကြီးဖြစ်ရပါတယ်အဲ့တော့ဒါကိုကျွန်တော်ခုနှစ်ပိုင်းခွဲပြောချင်တယ်ပေါ့လေအဲ့လိုဖြစ်သွားပြီဆိုလို့ရှိရင်ကျူးလွန်တဲ့လူတွေရဲ့အပိုင်း psychology ကိုကျွန်တော်နည်းနည်းလေးပြောပြချင်ပါတယ်လောလောဆယ်အနေနဲ့တော့ဒါ grief reaction ပေါ့ဗျာစဖြစ်တာ grief ပေါ့ loss ပေါ့
ဟုတ်ကဲ့ဆရာဒီဆုံးရှုံးကြေကွဲပူဆွေးရတာပေါ့နော
်ဟုတ်ကဲ့ grief ဖြစ်တဲ့ပူဆွေးတယ်အဲ့ဒီအချိန်မှာသူရဲ့ပြင်းထန်တဲ့စိတ်ဝေဒနာဟာသူငိုမယ်သူ့သားကိုလွန်းဆွတ်မယ်အဲ့တော့ဒီသူညအီလိုမရဘူးသိကကြမယ်အဲ့အဲ့ဒီလက္ခဏာတွေဟာအမှန်တော့ယာယီပဲဖြစ်တော့ထောက်လာပြမှာပမာအဖြစ်တော့ဒီတော့ပေါ်နေတယ်ဒါပေမဲ့အခုလိုရဲရဲဆက်ဆက်အသက်ခံရတာကိုအပြစ်မရှိဘဲအသက်ခံရတဲ့အတွက်ကြောင့်ဘယ်လိုမတရားမှုကိုခံစားရတဲ့အတွက်ကြောင့်အဲ့ဒီ grief ကလည်းပိုလုံးဖြစ်သွားနိုင်တယ်
ဟုတ်ကဲ့ဆရာဒီပိုကြာသွားနိုင်တာပေါ့နော်
ဟုတ်တယ်အဲ့ဒီအချိန်မှာမိခင်တယောက်အနေနဲ့ရှင်မသားချင်းအနေနဲ့ဇနီးသားမယားအနေနဲ့ဒါကိုပြေလို့မရအောင်ခံစားပြီးတော့စိတ်ကြံရတာရပေါ်နေပါတယ်ဒါကြောင့်ကျွန်တော် trauma လို့ခေါ်တာပေါ့ဗျာ PTSD လို့ခေါ်ပါတယ် post traumatic stress disorder ဒါနဲ့ပတ်သက်ပြီးတော့လက္ခဏာတွေကတော့ခုနကကျွန်တော်ပြောတဲ့အချက်မှာ flashbacks ပြန်မိကြဘူးဟိုအဖန်တလဲလဲပြန်ပြီးတော့မြင်ရောင်နေမယ်ကြားရောင်နေမယ်နောက်တစ်ခါကျတော့ခြေလုံးကြောက်လန့်ပြီးတော့နောက်တစ်ခါပြန်မဖြစ်အောင်မလားဆိုတော့ကြီးလန့်စွာစားပြီးနေရတဲ့ increased startle response အပန်းလေးကြက်လိုက်တာနဲ့တုံ့ထုတ်တာမျိုးညအေးလို့မပြောဘူးညအေးတဲ့ခါမှာအေးမဆိုးတွေမြင်တယ်နောက်ပြီးတော့ဒီ violent ကိစ္စတစ်ခုခုကြားလိုက်တာတဲ့ဆိုင်နဲ့အရင်တန်ရာကြီးပြန်လာတယ်ပေါ့ဆိုစိတ်တရားဆိုတဲ့အနေကပြန်ပြန်ပြီး reactivate ကြလို့ပါတယ်အဲ့တော့တကယ်လို့ပြန်ပြီးတော့အဲ့ဒီဟာကိုပြန်ပြီးသတိရမယ်ဆိုရင်အဲ့ဒီကြားမှာသူကအတိုင်းအတာမရှိပါဘူးအတိုင်းအတာမရှိပါဘူးမနေ့ကဖြစ်သူပဲပြန်ခံစားနေရပါတယ်အဲ့တော့ဒီလူရဲ့အတွင်းစိတ်တာအင်မတန်ပေါ့လေသူဟိုပျို့ရင်းပြီးတော့ distress ဖြစ်တယ်ပေါ့အဲ့ဒီ PTSD ကခုနကကျွန်တော်ပြောလို့ acute PTSD ဆိုတာခဏနဲ့ပြီးသွားနိုင်တယ်ဒါပေမဲ့ရေရှည်ကြရင် chronic ဖြစ်သွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဂျာကိုသက်သာနိုင်ဖို့ပေါ့နော်ဒီဆူဆူဝါးဝါးရေရှည်မဖြစ်နိုင်ဖို့အတွက်ဘယ်လိုကူညီပံ့ပိုးမှုတွေလုပ်ပေးသင့်လဲဆရာ
ဒီကိစ္စမှာကြတော့လူတယောက်ရှိရဲ့ trauma မဟုတ်တော့ဘူးဒီရက်ွက်တစ်ခုလုံးရဲ့ဥမာလည်းခံစားနေရတယ်လူမှုအစိုက်အဝေးမှာလည်းခံစားနေရတယ်တတိုင်းတတိတို့မှာလည်းနေရအနှံ့ဖြစ်နေတဲ့ခါကြတော့ဒါကိုကျွန်တော်တို့က mass trauma အများနဲ့ပတ်သက်တဲ့ trauma ဆိုပြီးတော့တတိတို့အတိုက်တာနဲ့စိတ်ဒဏ်ရာရတာတွေ့ရပါတယ်ဒီလိုစိတ်ဒဏ်ရာတစ်ခုရသွားပြီဆိုလို့ရှိရင်သူရဲ့စိတ်အတွင်းစိတ်ထဲမှာသူရဲ့ဒဏ်ရာကြီးဟာ imprint ဆိုပြီးတော့မှတ်ပုံတင်ထားတဲ့ပုံစံမျိုးလက်ဝေပုံစံနဲ့ထိုက်တဲ့ပုံစံမျိုးအများနဲ့ကြံနေတယ်အဲ့တော့အချိန်ကြီးဒီဒဏ်ရာကပြန်ပြီးပြန်ကြွလာတဲ့အနေအထားရှိပါတယ်အဲ့ဒါကိုကျွန်တော်ပထမဆုံးပြောချင်ပါတယ်အဲ့တော့ဒီဖြစ်တဲ့ကိစ္စက national grief ဖြစ်တယ် national traumatic experience ဖြစ်တယ်အဲ့တော့ဘာကြောင့်ကျွန်တော်တို့တိုင်းမှာဖြစ်ရတာလဲဆိုတော့တကယ်စဉ်းစားကြည့်တဲ့အခါကျတော့ကိုယ့်လူမျိုးချင်းကိုဘာကြောင့်အမျိုးကြီးဆိုတဲ့တောက်တော်မှတပ်ဖြတ်နေရတာလဲတပ်ဖြတ်နေတဲ့ဟာကိုအမိပေးတဲ့ချစ်ဖို့ကြုတ်တယ်ခေါင်းဆောင်တွေကသူတို့ရဲ့ psychology ကပါလေသူတို့ကသူတို့ထက်မှချိုးရွေးချက်ရှိလို့လုပ်တာပဲလားဒါမို့သူကသာမန်သူတွေပါလားကဘာအတွက်လဲမှာဒီဟာနဲ့ပတ်သက်ပြီးတော့ဒီ region နဲ့ပတ်သက်ပြီးတော့ထုတ်ထားတဲ့ study တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလောက်ထိလောက်တာကိုတွေ့ရှိခဲ့ရလဲဆရာ
သူတို့တွေ့ရတာဒီလူတွေကသာမန်လူတွေပါပဲအဲ့တော့ဘာကြောင့်လောက်တော့မှသူတို့ကဂျေးရဲ့စစ်စစ်လူမဆန်စွာနဲ့ကိုယ့်ရဲ့မိသားစုဟိုအနေနဲ့သာနာမှုမရှိပဲတခြားလူတွေကိုဂျေးရဲ့စစ်စစ်တပ်ဖြတ်ပြီးတော့ဖြစ်တာလေဆိုလို့ရှိရင်ဒီလူတွေကသာမန်လူတွေပါပဲတဲ့ဘာကြောင့်သူကလောက်ရတဲ့ဆိုရင်သူတို့မှာ greed တို့သူတို့လောဘဇောတို့နောက်ပြီးတော့ power crush ဖြစ်တာတို့သူရဲ့အာဏာမဆွတ်ထုတ်ချင်တာတို့အဲ့ဒီစိတ်တစ်ခုတည်းနဲ့ပဲသူတို့ဟာသူတို့ကိုသူတို့လှည့်စားပြီးတော့သူတို့မှန်နေထင်ပြီးတော့နှိမ့်ကွတဲ့သဘောဖြစ်ပါတယ်သူရဲ့ psychology ကပါလေဆိုရင်အဲ့လို dictator တယောက်ကသူအကျိုးစီးပွားအတွက်အမိတ်ပေးလိုက်ပြီဆိုလို့ရှိရင်သူ့အောက်မှာရှိတဲ့သူ့ရဲ့ duties တွေကပို့ပြီးတော့လက်တံပြောင်းလုပ်ပြပါတယ်ဟိုအချင်းအားရကျွန်ပါဝါလို့ခေါ်လို့ရတာပေါ့ဗျာအဲ့တော့သူတို့ဖြစ်လာပြီဆိုရှောင်ရှားလို့မရ
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ထံရာကြီးကိုဘယ်လိုမျိုးအဓိကကူညီပေးနိုင်မလဲဆရာ
အဲ့တော့ဒီစစ်စ်ကိုကျွန်တော်တွန်းလှန်နေမှသာလေရင်ဒါကူထုံးဖြစ်ပါတယ်နော်အဲ့တော့အခုစိတ်ထံရာရမယ် grief ဖြစ်မယ် PTSD ရမယ်ဒါတို့ကျွန်တော်အချင်းချင်းပြန်ပြီးတော့ပံ့ပိုးပေးရပါမယ်။အဲ့ဒီအချိန်မှာဥပမာလူတယောက်ကအင်မတန်စိတ်ထံရရပြီးကိုချွေးပြီးတော့ပူဆွေးနေတယ်ဆိုလို့ရှိရင်အာမိလိုက်ပါတော့ဗျာနော်ဒါတော့ဘလို့ပါနေသူကပြောလို့မရဘူး။ဒါကိုလုံးမဲ့စားသူတကယ်ပူဆွေးတာကိုကျွန်တော်တို့ကဘေးကနေပြီးတော့ဝိုင်းပြီးတော့အာအင်မတန်ကဒါကဘလို့နေနာတာကြီးကကျွန်တော်တို့လည်းစဉ်းစားလို့မရဘူး။ကျွန်တော်လည်းခံစားရပါတယ်။ကျွန်မရဲ့သူ့ရဲ့ဝေဒနာကိုကျွန်တော်ပြောင်းဝေပါတယ်ဆိုတော့ 要么叫人民一头去阿边做补习物啊，在咱们年纪也大呢嘞。特别呢，这个保镖当用票，比如十六家门出来，哈里也喜欢嘞。哎，你嘛就是说，先说好保嘞，但如果没票，第二年六点哦，比如六万门出来，要人家呢先当地了，十来年才木六万嘞。哎，那么，那如果叫说，你可能多的哈个，你就能给他留的嘛。因就那地保的，你留开的留的，也是留开的，多少个别单子把看啥无所谓生意。哎，那我明下里的。看啥嘞？越错嘛，不明了你去嘛。像我们这样那个的嘛，信息嘛，这互相在弄那不得了。思路先下来看嘛，啊，别走路那路的啊，别单看嘞，最近那个，咱们领导来讲，他们都是刚搬最新北京到来讲，他们都是那 A 路的五百点的，别单北京阿进到来讲，一路都是马达的作业，这大家别单没事吧？哎哟，你给看了，你们单接单的不？底下也沟通的呢，这单没交五十了 ，system 的互联网变的了，中南的嘛 ，solution 就叫密码的。要么呼吸完了，注意阿龙话的，等你有点偏离家的，阿龙话的有点 revolution 了，不能不偏大不偏，没看没眼睛，我偏大，你身体给我多难见大不？哎哟，然后叫你到眼边没，哎那里有斑驳没，你身体就多难没，哎，你那大叫罗底下，你啥路也没，只能听嘛。
OK， 谢谢表姐嘛，谢。
government တက်ဆက်ကြတဲ့ကျမကြီးကနာကိုနားဆင်ခဲ့ရတာပါခင်ဗျာဆက်လက်ပြီးတော့ဒိုင်းနာဒေတာတွေမှာထူးခြားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီး BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နေမြေတက်မဟာငါဖပုံပြိုင်နဲ့တမဟာတုံညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြမစစ်တပ်ကဂျက်လီရင်နဲ့တိုက်ခိုက်မှုကြောင့်အရက်သားတေဆုံးပြီးလူတောင်းချီစစ်ဘေးတန်းဆောင်နေကြရပါတယ်ကချင်ပြည်နယ်ဖကမြို့နယ်လုံခင်းမြို့နယ်တဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်မှာဆန္ဒပြသဘိတ်မောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖြိုခွင်းခဲ့ရမှာအများအပြားတေဆုံးတန်းရာရရှိခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာငါဖပုံခရိုင်နဲ့တပ်မဟာတုံညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာအခုလမှ KNU နဲ့မြန်မာစစ်တပ်အကြမ်းတင်းမာမှုဖြစ်ပွားလာပြီးစစ်တပ်ဘက်ကဂျက်လီရင်နဲ့ဆက်တိုက်ပုံကျဲတိုက်ခိုက်မှုတွေပြုလုပ်လာနေပါတယ်။ KNU တပ်မဟာငါမှာမတ်လ29ရက်နေ့နဲ့28ရက်နေ့တွေမှာမြန်မာစစ်တပ်ကနရက်ဆက်တိုက်ဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ3ဦးတေဆုံး5ဦးဒဏ်ရာရရှိပြီးလူသတောင်းကျော်ထွက်ပြေးတင်းရှောင်နေရတဲ့အပြင် KNU တပ်မဟာတုံညောင်လေးပင်ခရိုင်မှာလည်းမတ်လ30ရက်နေ့ကဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ6ဦးထပ်မံတေဆုံးရပါတယ်။လက်ရှိထွက်ပြေးတင်းရှောင်နေရတဲ့ဒေသခံ1000ကျော်အတွက်အကူအညီလိုအပ်နေပါတယ်။တော်ဝင်ထိုင်းအစိုးရအပါအဝင်နိုင်ငံတကာအတိုင်းဝိုင်းများအနေနဲ့စစ်ရှောင်တွေကိုကာကွယ်ပေးရန်နဲ့လူသားချင်းစာနာထောက်ထားမှုနဲ့အထောက်ပံ့တွေပေးဖို့ KNU ကရင်အမျိုးသားစည်းရုံးဖပုံခရိုင်ဘက်ကမတ်လ30ရက်နေ့မှာလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
။ကချင်ပြည်နယ်ဖားကားမြို့နယ်လုံခင်းမြို့နယ်ထဲကတောက်ပကြဲကုမ္ပဏီလုပ်ဖွဲ့ဟောင်းတွင်တပ်ဆွဲထားတဲ့ရဲတပ်ဖွဲ့ဝင်တွေကိုကချင်လူလိုက်ရေးတပ်မတော် KIA ကမလ20ရက်နေ့ကတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်30နီးပါးတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောက်ပကြဲကုမ္ပဏီဝင်းထဲသွားကြည့်ချင်းအလောင်း20ကျော်30လောက်တွေ့ရကြောင်းအလောင်းသွားတဲ့ရမှာပါဝင်ခဲ့သူတူကပြောပါတယ်မလ30ရက်နေ့မှာလဲကချင်ပြည်နယ်ရွှေကူမြို့နယ်ကြောက်ကြီးရဲစခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စခန်းမူးထိခိုက်ဒဏ်ရာရရှိပြီးစခန်းရှိလက်နက်တွေကိုလည်းသိမ်းဆီးသွားခဲ့ပါတယ်အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကကချင်ပြည်သူတွေကိုလူသေဆုံးတဲ့အထိအကြမ်းဖက်ဖြိုခွင်းခဲ့တဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းကမြို့နယ်တချို့မှာ KIA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါတယ်
ချင်းလူမျိုးအများစုနေထိုင်တဲ့စကိုင်းတိုင်းကလေးမြို့မှာမတ်လ28ရက်နေ့ညနေပိုင်းကအာနာသိန်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ5ဦးတေဆုံးမှုဖြစ်ပွားခဲ့ပါတယ်။အာနာသိန်းစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေဟာကလေးမြို့အနောက်ဘက်ဘူချုပ်လမ်းမပေါ်မှာရှိတဲ့တဟန်းပင်မခန်းတပ်ကိုမတ်လ28ရက်နေ့တနင်္ဂနွေနေ့ညနေပိုင်း3နာရီလောက်ကစပြီးဆက်လက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်ခဲ့လို့စာနာပြပြည်သူတွေကလည်းတူမီတနက်၊လေတနက်၊ဂဲစတနက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။အာနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုတွေကြောင့်ကလေးမြို့အခြေစိုက်အမျိုးသမီးအရေးလှုပ်ရှားသူ Women for Justice WG အဖွဲ့ဦးဆောင်သူချင်းအမျိုးသမီးမအားခုအသက်20အရွယ်မောင်ဆန်းတဲ့အားမောင်သားချင်းနဲ့ကိုထန်းဟောင်လျာတို့ကြီးစံထိမှန်ပြီးကြဆုံသွားကြတာဖြစ်ပါတယ်။အလားတူမတ်လ28ရက်နေ့ည9နာရီလောက်မှာကလေးမြို့တိန်ခမ်းမအနီးမှာတာစီကျေးရွာသားအသက်30အရွယ်ကိုမင်းညိုဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်ရင်ဘတ်ကြီးထိမှန်ပြီးသေဆုံးခဲ့ပါတယ်
။ရှမ်းပြည်နယ်အတွင်းစစ်အာဏာရှင်ကြဆုံရေးဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကိုရဲနဲ့စစ်တပ်ကအကြမ်းဖက်ပစ်ခတ်တိုက်ခိုက်မှုကြောင့်လူ20ကျော်သေဆုံးခဲ့ပါတယ်။ဖေဖော်ဝါရီလ3ရက်နေ့စစ်တပ်အာဏာသိမ်းပြီးကတည်းကစပြီးမတ်လ29ရက်နေ့ထိရှမ်းပြည်နယ်အတွင်းပစ်ခတ်ခံရဆန္ဒပြလူငယ်တွေကတော့ပောက်ရတဲ့စည်ရင်ရတောင်ကြီးမြို့က5ဦး၊လာရှိုးမြို့က4ဦး၊မူဆယ်မြို့က3ဦး၊အောင်ပိုင်းမြို့က14ဦးဖြစ်တယ်လို့သိရပါတယ်။အစိုးရစစ်တပ်နဲ့ရဲကဂျေစစ်တွေစနိုက်ပါတွေနဲ့ပစ်ခတ်တာကြောင့်ဆန္ဒပြလူငယ်တွေတေဆုံးကြရတာဖြစ်ပြီးတန်ရပြင်းထန်သူတွေလည်းအများပြားရှိနေပါတယ်။ဒါ့အပြင်လူမသိသူမသိဖမ်းဆီးခံရပြီးပျောက်ဆုံးနေသူများလည်းရှိနေပါတယ်။ရှမ်းပြည်နယ်အတွင်းဆန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံရသူတွေကတော့300ဆက်မနည်းရှိနေကြောင်းတောင်ကြီးမြို့ကဆန္ဒပြလူငယ်အဖွဲ့ကကြောက်ယူထားတဲ့စင်းရသိရပါတယ်။
အကြမ်းဖက်မှုတိုက်ဖြတ်ရေးဥရေပုံမှန်နဲ့တရားစွဲခံထားရတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်စီပင်ကော်မတီဥက္ကဋ္ဌဦးစီရကျော်မြို့နယ်စီပင်ကော်မတီဥက္ကဋ္ဌဟောင်းဦးစန်းငွေရခိုင်အမျိုးသားပါတီတောင်ကုန်းမြို့နယ်အလုံမှုဆောင်ကော်မတီဝင်ဦးဝေတောင်းနဲ့ဦးစီသူကျော်တို့၄ဦးကိုမတ်လ30ရက်နေ့မှာအပြစ်သက်အမိန့်ချမှတ်ဖို့ရှိပေမဲ့အမိန့်မချဘဲယုံချင်းရွှေ့ပြောင်းလိုက်ပါတယ်။တရားရုံးဘက်ကအပြစ်သက်အမိန့်ချဖို့အစဉ်သင့်မဖြစ်သေးဘူးဆိုတဲ့အကြောင်းပြချက်နဲ့လာမယ့်ဧပြီလ12ရက်နေ့ကိုထမှန်ယုံချင်းပေးလိုက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့လေးဦးကို2020ခုနှစ်မေလကရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကကြီးနဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခဲ့တာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မှာတမရော်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသပိတ်မောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖြိုခွင်းရမှာတေဆုံးသူ9ဦးထိခိုက်ဒဏ်ရာရရှိသူ100ကျော်နဲ့ဖမ်းဆီးခံရသူအများပြားရှိနေပြီလို့ဒေသခံတွေကဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွင်ကတင်ဆက်ပေးထားပါတယ်
။မလ30ရက်နေ့ကမြကြီးနားမြို့ရံပူရက်ွက်ကဆန္ဒပြပြည်သူတွေကိုအာနာသိန်းစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့တာကြောင့်သူဦးသေဆုံးခဲ့တယ်လို့အမည်မဖော်လို့သူဒေသခံတို့ကအခုလိုပြောပါတယ
်။မနေ့ကကြတော့သူတို့ကအမှဒီဆန္ဒပြတဲ့ပြည်သူတွေကြတော့ဒီခုခံတပ်တွေနဲ့သူတို့ကဆန္ဒထုတ်ဖော်နေအဲ့တော့အမှချန်ကင်နဲ့လာတဲ့အရဲဝတ်နှစ်ယောက်ကဒီခုခံတပ်ဆန္ဒပြနေပြည်သူတွေကတနပ်ပြပြမှတံပြီးထပ်ပြသွားတယ်လို့သိရတယ်။မှအဆူဆုံးကနေရောက်ကတိုင်ရမှတယောက်ကတော့ဟိုတေဆုံးသွားတယ်ပေါ့နော်။ဒါမဲ့တယောက်ကအခုလက်မောင်းတန်ရတစ်ဖက်မှာပြင်းပြင်းထန်ထန်ရထားတယ်လို့သိရတယ်
။လက်ရှိကချင်ပြည်နယ်လုံးအတိုင်းအတာအနေနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ထိခိုက်ကြဆုံးဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးအဲ့ဒီဒေသခံကခုလိုဆက်ပြောပါတယ
်။ဖမ်းဆီးခံရတာကတော့ဒီကချင်ပြည်နယ်လုံးဆိုတော့100ကျော်လောက်ရှိပြီလို့တော့သိရတယ်။150ကျော်ပေါ့။ဒီဆုံးတာက9ဦးလောက်ပဲရှိသေးတယ်။အဲမြို့နယ်ကဖက်ကန့်ရယ်၊ဗမော်ရယ်၊မြကျင်းသားရယ်၊ခိုးပင်ရယ်မွန်ကြီးရပါတယ်တန်ရရတဲ့လူတွေက100ကျော်လောက်ရှိမယ်ထင်တယ
်မလ24ရက်နေ့ညနေကဖန်ကားမြို့လုံခင်ကျေးရွာအုပ်စုငင်းချမ်းတရားကျေးရွာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်မြူရာနူးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားခဲ့ပါတယ်ဖမ်းဆီးခံရသူကိုမျိုးရဲ့ဇနီးဖြစ်သူတော်ခင်စန်းသိန်းကတော့
ခုနှစ်နေ့၄နာရီခွဲလောက်စစ်တပ်မှ33နဲ့ဒီဖက်ကန့်ရဲတွေနဲ့အဲလာပြီးမှ white မှာဖမ်းသွားတာပါဆက်ကျွန်တော်ကတော့သူကြီးခေါ်လာလက်ထိုက်ချက်ပြီးတော့ကားချောက်စီနဲ့အနည်းဆုံး50ကျော်ပဲဆရာမကျွန်တော်တို့ကဒီတိုက်ပွဲမအောင်မဖြစ်ကျွန်တော်တို့ကတော့ဆက်တိုက်သွားမှာပဲရှင
်စစ်တပ်ကနေအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေမနက်30ရက်နေ့အထိစစ်အာဏာရှင်စန့်ကျင်ရေး နေဦးတော်လှန်ရေးကာလတွင်ဒေဆုံခရလူစုစုပေါင်း923ဦးရှိပြီးဖြစ်ပြီးဖမ်းဆီးခံရသူ2600ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာမြန်မာစစ်တပ်နဲ့ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်မဟာ5အဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်ကျေးရွာတချို့လေရင်နဲ့ဘုံကျဲခံရလို့ရွာသားအတော်များများထိုင်းနိုင်ငံဘက်ကိုစစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်မလ29ရက်ကစပြီးမြန်မာစစ်တပ်ကလေရင်တွေနဲ့လေရဲစက်တိုက်ဘုံတွေကျဲလို့ဖားပွန်ခရိုင်ကတန်လွင်ငင်းချမ်းရီဥယျာဉ်ဧရိယာမှာရှိနေတဲ့ကရင်ကျေးရွာသားတပေါင်းပေါင်းဝန်းကျင်လောက်တန်လွင်မြို့ကိုဖြတ်ပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးနေရတယ်လို့ကရင်ငင်းချမ်းရီအထောက်အကူပြုကွန်ရဲ့KBSN ပြောခွင့်ရစောတူဝီကခုလိုပဲပြောပါတယ
်တမတော်နှစ်လောက်တဲ့ညနေမှာ9နာရီလောက်မှာသူတို့ညီနဲ့လာပြီးတော့မှပတ်ရှာတယ်9နာရီခွဲမှာစပြီးပြစ်တယ်ပေါ့နော်သူတို့ပြစ်ပြီးတော့28မိနစ်မှာလည်းသူတို့ထပ်ပြစ်တယ်တနင်္ဂနွေလာပြီးတော့ပတ်ရှာပြီးပြစ်တယ်ဒီအဲ့ဒီဒီပို့နိုရွာမကမတခြားအပြည့်ရွာကိုသူတို့ပြစ်တယ်ပေါ့နော်ပြီးရင်29ထပ်ပြီးတော့ပြစ်တယ်အဲ့ဒါတလူတယောက်သေးတယ်ပြီးလူတယောက်တည်းရတယ်ပေါ့နော်ဆိုတော့ကျွန်တော်ကပြောတဲ့29ရက်ညငါပြစ်တယ်သူထိခတ်တယ်ရတယ်လူရှိရောက်ကတော်တော်ပြပြတထတာရတယ်ကျွန်တော်တို့ရှင်မလားတင်မလားဆိုတော့အခုတည်းကမသိကြသေးဘူးနော်ပြီးတော့သူတို့ medical attention ပေါ့နော်စေဝါကူတာမှုကလည်းဒီတိုက်ပွဲဖြစ်နေတဲ့ကာလပုံစံမျိုးမှာကကျွန်တော်ထင်တယ်ကတိတ်ပြီးတော့မှရနိုင်မယ့်အခြေအနေနေတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်တန်လူမြင့်တခြားမှာနေတဲ့ရွာတွေကထားဘဲကိုဟိုကူပြီးတော့မှဥစားဒီနေနေကြတယ်ပေါ့ပြည်တဲ့လူအထက်မှာကျွန်တော်တို့ဒီ CDM လောက်တဲ့ဒီကြီးတချို့တွေလည်းပါကြတယ်ပေါ့နော
်ဒေဘူးနုံနဲ့အနီးပတ်ဝန်းကျင်ကြီးရွာပေါင်း9ရွာခါပုံကျဲတိုက်ခိုက်ခံရတဲ့အပေါ်မလ29ရက်နေ့မှာကရင်ငင်းချမ်းရေးထောက်ကူပြည်ကွန်ရဲ့ KBSN ကနေသတင်းထုတ်ပြန်ပြီးအဓိကအချက်3ချက်တောင်းဆိုခဲ့တယ်လို့စောတူဝီကဆက်ပြောပါတယ
်အဓိကကျွန်တော်တို့တောင်းတာကတော့နံပါတ်1အချက်ကတော့ဒီလီရီနဲ့တိုက်ခိုက်တာကိုရွာတွေကိုတိုက်ခိုက်တာကိုချက်ချင်းရပ်တန့်ဖို့ပါလဲဆိုတော့အခုသူတို့ပြစ်နေတာကရွာသားနဲ့ပြည်သူတွေကိုပဲအဓိကထိပြီးတိုက်တယ်ပေါ့နော်နံပါတ်2အချက်က၈တန်းမှရှိနေတဲ့ဘာမှတပ်စခန်းတွေပြန်ပြီးတော့မှချက်ချင်းဆုတ်ခွာပေးဖို့ပေါ့နော်နံပါတ်3အချက်ကတည်းလိုအပ်တဲ့အခု IDP အကူအညီတွေကိုကူညီဖို့အတွက်ဒီလမ်းအထိုင်းကနေပြီးတော့လမ်းဖွင့်ပေးဖို့ကျွန်တော်တို့အဓိကတော့ဒီ3ချက်ကိုတောင်းဆိုတယ်ပေါ့နော်
တောင်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခမရ349တပ်ဆွဲထားတဲ့တီမူထာတပ်စခန်းကိုတော်လှန်ရေးနေ့ကျင်းပနေတဲ့မလ29ရက်မနေ့ပိုင်းမှာ KNU တပ်မဟာ5ဝင်ရောက်သိမ်းပိုက်လိုက်တဲ့အတွက်မြန်မာစစ်တပ်ဘက်ကဒုတိုင်ရင်မှုသူအပါဝင်တပ်သား10ဦးကြဆုံးပြီး10ဦးကိုစစ်တပ်ပန်းအနေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ပေါ်ခြေခံပြီးတိခါနိုင်မှုအတိုင်းသာကြော်လွန်လာတဲ့အတွက်တပ်မတော်အနေနဲ့လှုပ်တိလှုပ်ထိုက်တာကိုဆက်လက်ဆောင်ရွက်သွားမယ်လို့စစ်ကောင်စီကနေထိန်းချုပ်ထားတဲ့မြမအတန် MRDV ကနေကြေညာခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတပ်မဟာ5ဖပွန်ခရိုင်နဲ့တပ်မဟာ3ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြန်မာစစ်တပ်ဘက်ကဂျက်လေရင်နဲ့ဆက်တိုက်ပုံကျဲတိုက်ခိုက်မှုကြောင့်အရက်သားတေဆုံးပြီးလူတောင်းချီစစ်ပေးတင်းရှောင်နေရပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်းမြို့နယ်ထဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်အများပြားထိခိုက်တေဆုံးခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်ကနေ့ကတော့ဒီလောက်ပါပဲခင်ဗျာ။ VOE ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOE ကထုတ်လွှင့်တဲ့အခုတနင်္လာဇာအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်ကြားလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ကြပါလားခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးအတွက်အမေရိကန်ပြည်ထောင်စုကအလေးအနက်တန်တိတ်ထန်ချမှတ်ထားပါတယ်။မကြာခင်ကအဒီဒေတာအတွင်ခီးထွက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ဒေတာတခွင်ပင်လယ်ရေချောင်းလုံခြုံရေးအပါအဝင်အဓိကကျတဲ့လုံခြုံရေးဆိုင်ရာစိုးရိမ်မကင်းစရာကိစ္စတွေနဲ့ပတ်သက်ပြီးဂျပန်နိုင်ငံကတာဝန်ရှိသူတွေနဲ့အတူဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာယာတီဥဒုအပြောင်းအလဲနဲ့စိုက်ဘာအင်တာနက်လုံခြုံရေးစတဲ့ ဦးစားပေးရမယ့်ကိစ္စရပ်တွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံဟာဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတိုးတက်အောင်ဆောင်ကျင်းဖို့တန်တိတ်ထန်ချမှတ်ထားပါတယ်ဒါပေမဲ့ဒီဒေသအပါအဝင်နေရာတော်တော်များများမှာဒီစံတန်ဘိုးတွေရော့ကျသွားမယ်အန္တရာယ်ရှိနေတယ်လို့ဝန်ကြီးဘလင်ကင်ကအခုလိုပြောပါတယ
် In Burma the military is attempting to overturn the results of a democratic election
မြန်မာနိုင်ငံမှာဒီမိုကရေစီနှီးကျကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပြက်ပြယ်အောင်လုပ်နေပြီးငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုရဲရဲဆက်ဆက်နှိပ်ကွပ်နေပါတယ်။တရုတ်နိုင်ငံကလည်းဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုထိပါအောင်အကွက်ချပြီးအကြက်ကင်ဖိအားပေးနေသလိုထိုင်ဝမ်ရဲ့ဒီမိုကရေစီရေးကိုနှောက်ယှက်ရှင်ကျန်းတဲ့တိဘက်ဒေသမှာလူအခွင့်အရေးတွေချိုးဖောက်နိုင်ငံတကာဥပဒေတွေကိုမလိုက်နာဘဲဖောက်ဖျက်ပြီးတောင်တရုတ်ပင်လယ်အတွင်းနယ်မြေတွေကိုပါပိုင်ဆိုင်ကြောင်းပြောနေတာတွေရှိတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါလွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific ဒေသအဖြစ်မျှော်မှန်းပြီးကျွန်တော်တို့အတူတကွစီးလုံးညီညွတ်စွာရပ်တည်ကြပါတယ်နိုင်ငံတွေအကြားမတူကွဲပြားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းကြမယ်တရားဥပဒေကိုလေးစားလိုက်နာကြမယ်တတ်နိုင်သမျှပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ
် And in particular we will push back if necessary when China uses coercion or aggression to get its way
Indo-Pacific ဒေသဟာကမ္ဘာပထဝီနိုင်ငံရေးရဲ့ဗဟုအချက်အခြားကြားမှုရေချိန်တိုးလာတာနဲ့အမျှအထူးသဖြင့်တရုတ်ကအာရမတွန်းတွန်းတိုက်တိုက်လုပ်ခဲ့ရင်လိုအပ်ပါကကျွန်တော်တို့ကပြန်တွန်းထုတ်ရပါလိမ့်မယ်21ရာစုရဲ့သမိုင်းမှာရေးစရာတွေအများကြီးကြံရစ်မှာပါဒီသမိုင်းမှာဘလို့အခန့်အနေပါဝင်သင့်တယ်လဲဆိုတာကိုအပြိုင်အဆိုင်အတွေးကိုစီရှိကြပါတယ်ကျွန်တော်တို့ပြည်သူတွေအားလုံးရဲ့တာယာဝပြောရေးနဲ့လုံခြုံရေးအတွက်ကျွန်တော်တို့ရဲ့အခြေခံမာတဲ့စံတန်ဘိုးတွေနဲ့အညီမဟာမိတ်တွေမိဖက်တွေနဲ့အတူဂျပန်နဲ့အမေရိကန်ပြည်ထောင်စုဟာခိုင်မာတဲ့အသိပညာပေးသူတွေအဖြစ်အတူတကွချဉ်းကပ်သွားကြမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါဂျပန်နဲ့အမေရိကန်အကြားချစ်ကြည်ရေးဟာယုံကြည်မှုနဲ့ကြံ့ကြံ့ခံနိုင်စွမ်းရှိပြီးအနာဂတ်အတွက်အတူတကွရှေ့ရှုကြမှာဖြစ်ပါတယ်ခံနိုင်စွမ်းရှိုံနဲ့မကတိုးတက်လာမှလည်းဖြစ်ပါတယ်ကျွန်တော်တို့ပြည်သူအားလုံးအတွက်ခိုင်မာပြီးကျမ်းမာတန်ဆွမ်းတဲ့အနာဂတ်ကိုအတူတကွတည်ဆောက်ကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကင်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်အခုတင်ဆက်တာကတော့အမေရိကန်အစိုးရရဲ့အပေါ်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်အခုတော့နိုင်ငံကသတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကဧပြီ1ရက်မှာနှစ်လပြည့်ပြီဖြစ်ပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုပေါ်အကြမ်းဖက်ဖြိုခွဲမှုကြောင့်နှစ်လအတွင်းသေဆုံးရသူ950နီးပါးရှိပြီဖြစ်ပေမဲ့ဆန္ဒပြပွဲတွေကတော့ခုထိမြန်မာနိုင်ငံအနှံ့ပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတာပ
ါ
စစ်တပ်နဲ့ရဲတွေကအကြီးစစ်တွေဘုံးတွေနဲ့တမကလက်နက်ကြီးတွေပါတုံးပြီးပစ်ခတ်ဖြိုခွဲနေပေမဲ့ရန်ကုန်မန္တလေးမြကြီးနားမုံရမြင်းချံပသိမ်းတဝဲအပအဝင်မြို့ကြီးတွေမှာဒါမကကျေးရွာတွေမှာပါဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြဆဲပါမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတိုက်ခိုက်ခံနေရတာနဲ့သတင်းတောက်တွေမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအထူးစိုးရိမ်ပူပန်ကြောင်းသတင်းသမားများအကာအကွယ်ပေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ပူးတွဲသဘာဝတိသုံးနိုင်ငံဖြစ်တဲ့လစ်သူရေးနီးယားပြင်သစ်နဲ့ဂရိတို့ကအဖွဲ့ဝင်နိုင်ငံအများစုနဲ့အတူဧပြီ1ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသတင်းသမားတွေလူခွင့်ရေလှုပ်ရှားသူတွေနဲ့လူမှုအဖွဲ့အစည်းအသီးသီးကအဖွဲ့ဝင်တွေပေါ်မှာချင်းချောက်တာနဲ့တရားလက်လွတ်ဖမ်းဆီးထိန်းသိမ်းနေတာအတွက်လည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဧပြီ1ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာပတိဖြစ်လာတဲ့ဗီယက်နမ်နိုင်ငံကမြန်မာနိုင်ငံအတွက်အခုချိန်မှာအကြမ်းဖက်မှုတွေကိုရပ်ဆိုင်းသွားစေဖို့ပြမဦးစားပေးဖြစ်ကြောင်းဧပြီ1ရက်တဘာပတိတာဝန်ယူတဲ့နေ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်ဒီကိစ္စနဲ့စီစဉ်ထုတ်လုပ်ရေးမှူးကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတန်မန်းဆိုင်ရာအင်ဂျင်နီယာတော့ဂျွန်ဝေါ်ကာဖြစ်ပါတယ် VOA မြန်မာပိုင်းရေဒီယိုအတန်လက်မီတာလိုင်းတွေကိုကြီးညာပေးကြပါတယ်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9383ညလိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညကနေဖမ်းယူနာဆင်နိုင်ကြပါတယ်နနပိုင်းနောက်ကြိမ်လွှင့်တဲ့အစီအစဉ်တွေကိုပြန်လည်ဖမ်းယူဖို့အတွက်လိုင်းနိုမီတာ20 kHz 15113ညလိုင်းနိုမီတာ25 kHz 11813ည လိုင်းနှမီတာ32ကီလိုဟက်633ဝါတွေကိုဖမ်းယူနာဆင်နိုင်ကြပါတယ်ဒီဂရီမနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနှမီတာ32 40 48ကနေတင်ဆက်ပေးရတာဖြစ်ပါတယ်တော်ရရှင်များရဲ့ကွာပြည်သူပြည်သားအားလုံးကျန်းမာကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ